Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American အသံရဲ့2022ခုနှစ်မေလ6ရက်တောက်ချနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေပြီးတော့လည်းထုတ်လွှင့်ပေးနေပါတယ်။ line to meter 1925 32တို့အပြင် Facebook စာမျက်နှာနဲ့ VOA ရဲ့ website စာမျက်နှာတို့ကလည်းကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ဒီကနေ့အတွက်အစီအစဉ်မှုကတော့ကျွန်မများသတင်းအောင်ပါရှင်။ဒီကနေ့ညပိုင်းထိပ်တန်းအောင်သတင်းတွေမှာတော့ယူကရိန်းနိုင်ငံမာရီယိုပိုကအဇော့ဖ်တာတမနီစစ်ရုံထဲမှာပိတ်မိနေတဲ့အရက်သားတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနေပါတယ်။မြန်မာနိုင်ငံထဲမှာလူသားချင်းစာနာမှုအကူအညီပေးရေးအာဆီယံဒေသညှိနှိုင်းဆွေးနွေးပွဲကိုဒီကနေ့ကမ္ဘောဒီးယားဖနွမ်ပင်မှာကျင်းပပါတယ်။မြန်မာနိုင်ငံနဲ့ပဋိပက္ခတွေကြောင့်ထိုင်းနိုင်ငံဘက်ထွက်ပြေးလာတဲ့မြန်မာဒုက္ခသည်တွေကိုအကာအကွယ်ပေးဖို့အတွက်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတစ်ခုကထိုင်းဆိုရကိုတောင်းဆိုလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေအပြီးမှာတော့
မတင်နိုင်သေးဘူးဆိုတော့ဘောထားထုတ်ပြန်ထားတာရှိပါမယ်။အမပြည်တခုလုံးဒီပြဿနာကြီးရှိဖို့အတွက်တော့အားလုံးပါဝင်ရည်မှုဆိုတော့မြေရပ်ကဆွဲထားတာဖြစ်တယ
်။စစ်ကောင်စီဥက္ကဋ္ဌကံလန်းထားတဲ့ငင်းငင်းဆွေးနွေးဖို့ကရင်နီမျိုးသားတုတ်တဲ့ပါတီ KMPP ကတဲ့အောင်မှာမဟုတ်ဘူးလို့အဖွဲ့ရဲ့အတွင်းရင်းမှုခူးဒန်နီယယ်ကပြောသွားတာပါ။အပြည့်စုံကိုတော့မကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူအဟံအတားတွေကြုံရပြီးမြန်မာအရေးမှာတိုးတက်မှုရှိတယ်လို့အာဆီယံအထူးကိုယ်စားလှယ်ကပြောတဲ့အကြောင်းနဲ့ရခိုင်နဲ့စကိုင်းတိုင်းဒေသအတွင်းမှာပဋိပက္ခအခြေအနေတွေနဲ့ပတ်သက်တဲ့သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အစီအစဉ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ကိုဝင်းမင်းတို့ပြောပြပေးပါရှင်
ယူကရိန်းနိုင်ငံမာရီယိုပိုမြို့ကအဇော့ဖ်တောက်တမနီစစ်ရုံအတွင်းမှာပိတ်မိနေတဲ့အရက်သားတွေကိုဘေးလွတ်ရာကိုနောက်ထပ်ရွှေ့ပြောင်းတာတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။အဇော့ဖ်တောက်စစ်ရုံမှာရှိတဲ့ကျွန်တော်တို့လူတွေကိုကယ်ထုတ်ဖို့အတွက်နောက်တစ်ဆင့်ကိုအခုခါမှာလှုပ်ဆောင်နေပြီလို့ယူကရိန်းသမ္မတရုံးအကြီးအကဲအန်ဒရီယာမက်ကဒီနေ့ပြောလိုက်ပါတယ်။ဒါမဲ့လည်းဒီကယ်ဆယ်ရေးစီစဉ်နဲ့ပတ်သက်ပြီးတော့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိဘဲနောက်ပိုင်းမှာထုတ်ပြန်သွားမယ်လို့သူကဆက်ပြောပါတယ်။မနေ့ကြတော့ရင်းနေတုန်းကတော့အဲ့ဒီတမလီဆက်ယုံဝင်းအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အိမ်မှာပိတ်မိနေတဲ့အရသား200ကျော်ကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနိုင်ဖို့အတွက်နေပိုင်းမှာအပြည့်ရထားမယ်လို့ရုရှားဘက်ကကြေပေးထားပေမဲ့လည်းရုရှားတပ်တွေဆက်ယုံနဲ့ဝင်လာတာကြောင့်တိုက်ပွဲတွေဖြစ်ပွားပြီးတော့ယူကရိန်းတပ်တွေဘက်ကခုခံတွန်းလှန်ခဲ့ကြပါတယ်။ရုရှားတပ်တွေဟာမိသမားရဲ့အကူအညီနဲ့လိုင်ကောင်းတွေတဲကနေတမလီဆက်ယုံကိုဝင်ဖို့လုပ်ခဲ့တာဖြစ်တယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးဌာနအကြံပေးကပြောပါတယ်။ရုရှားဘက်ကတော့သူတို့တပ်ဖွဲ့တွေဆက်ယုံတဲ့ကိုမဝင်ဘူးလို့ညှိဆိုလိုက်ပြီးယူကရိန်းတွေဟာရဲသားတွေကိုအဲဒီကနေထွက်ခွာခွင့်မပေးဘူးလို့ပြန်ဆွဆွဲပါတယ်။ယူကရိန်းသမ္မတဇလင်စကီကတော့ရုရှားတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်အဲ့မှာရှိနေတဲ့ရဲသား200လောက်ဟာမြေအောက်ဘုံခိုကျင်းထဲမှာပိတ်မိနေတာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။ယူကရိန်းနိုင်ငံမာရီယိုပိုမြို့နဲ့အဲဒီကအဇော့ဖ်တောက်တမနီဆက်ယုံမှာပိတ်မိနေတဲ့ရဲသားတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့အတွက်တတိယအကြိမ်ကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေပြီလို့ကူလာဒမ်ကအထွေမှုချုပ်အန်တိုနီယိုဂူထရက်စ်ကလည်းလုံခြုံရေးကောင်စီကိုမနေ့ကျသောပြည်နေ့ကပြောလိုက်ပါတယ်။အခုတစ်ပတ်အတွင်းအသောစတောက်သမီးဆက်ယုံတင်းကအရသာ100ယောက်နဲ့အနီးအနားတစ်ပိုင်းနေရာတွေကနေအရသာ400လောက်ကိုကူလာဒမ်ကနိုင်ငံကကြက်ချင်းဒီကော်မတီဖွဲ့တို့ကပြည်လူရကိုပြပြောင်းပေးနိုင်လိုက်တယ်လို့လည်းပြောပါတယ်။ကျွန်တော်တို့အနေနဲ့လူတွေကိုအဲ့နေရာကနေလွတ်မြောက်အောင်တတ်နိုင်သလောက်အစွမ်းကုန်ဆက်လုပ်သွားရမယ်လို့အထွေမှုချုပ်ဂူထရက်စ်ကပြောပါတယ်။ဒါပေမဲ့လုပ်ငန်းစဉ်အသေးစိတ်ကိုတော့သူကမပြောခဲ့ပါဘူး။ကူလာဒမ်ကအတွင်းမှုချုပ်ဟာပြီးခဲ့တဲ့ဧပြီ26ရက်နေ့ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့မော်စကိုမြို့မှာတွေ့ဆုံခဲ့ပြီးအဲဒီနောက်တော့သူဟာယူကရိန်းနိုင်ငံကီးဗ်မြို့ကိုသွားရောက်ပြီးတော့ယူကရိန်းသမ္မတဇလင်စကီနဲ့ဧပြီ28ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။ဒါပြင်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာဟာကူလာဒမ်ကဗရင်ဂျင်နဲ့ကိုယ့်ရဲ့အချုပ်ချာအာဏာကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့အတွင်းမှုချုပ်ဂူထရက်စ်ကပြောလိုက်ပါတယ်ခင်ဗျာ။မြန်မာနိုင်ငံနဲ့လူသားချင်းစာနာမှုအကူအညီပေးရေးအာဆီယံဒေသတွင်းညီနိုင်ဆွေးနွေးပွဲတွေကိုဒီနေ့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာကျင်းပတာမှာအကူအညီပေးရေးကိစ္စအဟံတာတွေအများကြီးကြုံနေရပေမဲ့ထိုးတက်မှုတော့ရခဲ့ပါတယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်လည်းဖြစ်သူပရက်ဆွန်ခွန်ကပြောလိုက်ပါတယ်လူရှင်နိုင်ငံတွေအဖွဲ့အစည်းတွေနဲ့မြန်မာနိုင်ငံသားမှအကူအညီပေးရေးသတ်မှတ်ချက်တွေဟာတစ်ဖက်နဲ့တစ်ဖက်ကွဲလွဲမှုတွေရှိနေတယ်လို့အစည်းအဝေးအပြီးသတင်းလာရှင်းလင်းပွဲမှာအာဆီယံအထူးကိုယ်စားလှယ်ကပြောတာပါလူရှင်တချို့ကအကူအညီပေးရမှာအင်ရှင်မြန်မာနိုင်ငံနဲ့ညီနိုင်တိုင်ပင်ဖို့တွတ်ဆုံမှုရှိတာကိုသူကထောက်ပြခဲ့ပါတယ်။ဒါပေမဲ့လည်းပြည်တွင်းပို့မဲ့လူသားချင်းစာနာမှုအကူအညီအပေါ်အခွန်တက်တာခွင့်ပေးဖို့မြန်မာဘက်ကလိုက်ရောခဲ့တယ်လို့ဆိုပါတယ်။ ဒီစည်းဝေးကိုမြန်မာစစ်ကောင်စီဘက်ကပြည်ထောင်စုဝန်ကြီးဦးကူကိုလိုင်းတက်ရောက်ခဲ့ပါတယ်။ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စွေမောင်ကတော့ဒီစည်းဝေးနဲ့ပတ်သက်လို့အာဆီယံ2ကိုယ်စားလှယ်ဘက်ကသူတို့ကိုညီနိုင်တိုင်ပင်တာမျိုးမရှိပေမဲ့ကုလသမဂ္ဂအေဂျင်စီတချို့ကသူတို့ကိုတွေးဆအသိပေးတာမျိုးရှိတယ်လို့ VOA ကိုပြောပါတယ်။စည်းဝေးကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအလဲကျဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ဒမောရီးယားနိုင်ငံသားရေးဝန်ကြီးပရက်ဆွန်ခွန်နဲ့အာဆီယံတွင်းမှုချုပ်ဒါတိုလင်းဂျော့ခွိုင်းတို့ကကုဆောင်ကမကထလုတ်ကျင်းပတာဖြစ်ပြီးတော့အာဆီယံဖွဲ့ဝင်နိုင်ငံတွေကအရာရှိတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတာဝန်ရှိသူတွေအွန်လိုင်းကရောလူကိုယ်တိုင်မှတက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီပေးရေးကိစ္စဟာမြန်မာအရေးအာဆီယံဘုံသဘောတူညီချက်၅ချက်ပါအချက်တစ်ချက်ဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကိုယ်စားလှယ်နိုလင်းဟေဇာကတော့မြန်မာနိုင်ငံတွင်းစာနာထောက်ထားမှုအကူအညီပေးရေးပါဝင်ဆောင်ရွက်နေသူအားလုံးလုံခြုံစိတ်ချပြီးအဟံတားမရှိဆောင်ရွက်နိုင်ဖို့အရေးကြီးတဲ့အကြောင်းကျင်းပကြတ်ထုတ်ပြန်ထားပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့စစ်တပ်ရဲ့ညမနေဆက်မှုနဲ့ထိုးစစ်တွေကြောင့်အင်းဒီဂျင်ထိုင်းနိုင်ငံတွေကိုထွက်ပြေးလာတဲ့မြန်မာတိုင်းရင်းသားဒုက္ခသည်တွေကိုနေရအတင်းကျပ်ပြန်ပို့လာတယ်မလို့ပဲအကာအကွယ်ပေးဖို့နိုင်ငံကလူ့ခွင့်ရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Fortify Rights အဖွဲ့ကထိုင်းဆိုရကိုဒီနေ့တောင်းဆိုလိုက်ပါတယ်ထိုင်းမြန်မာနယ်စပ်မှာမြန်မာဒုက္ခသည်တွေနယ်စပ်ဖြတ်ကျော်ထွက်ပြေးတဲ့လက်လုံယာယီတရားတစ်ခုကိုထိုင်းစစ်တပ်ကဖျက်ဆီးနေတဲ့ဗီဒီယိုတစ်ခုပြီးခဲ့တဲ့မေလ3ရက်နေ့က Fortify Rights အဖွဲ့ကထုတ်ပြန်ခဲ့ပြီးဒီဗီဒီယိုဟာလူမှုကွန်ရက်မှာပြန့်နှံ့ပြီးတော့ထိုင်းနိုင်ငံမှာလည်းလူအများအပြားကြီးရှုခဲ့ကြပါတယ်။ထိုင်းနိုင်ငံတမဟာတုံးအခြေစိုက်စစ်တပ်ကတော့ဒါဟာနယ်စပ်ဖြတ်ကျော်တရားမဝင်မောင်းခိုကူတာတွေကိုနှိမ်နှင်းဖို့အတွက်ဖြစ်ပြီးလုံရုံလုံစင်ကိစ္စတစ်ခုသာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ပါတယ်။ထိုင်းနိုင်ငံဟာနိုင်ငံတကာဒုက္ခသည်များဆိုင်ရာ1969ခုနှစ်ကုလသမဂ္ဂသဘောတူညီချက်ကိုလက်မှတ်မထိုးထားပေမဲ့နေရပြန်မယ်ဆိုရင်ဘေးဒုက္ခကြောက်နေတဲ့ဒုက္ခသည်တွေကိုကာကွယ်ရမယ်တာဝန်ရှိတယ်ဆိုပြီးတော့45 rights လူခွင့်ရေးအဖွဲ့ကကြေညာချက်ထုတ်ပြန်ထားတာပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံသားဒုက္ခသည် 18,000 လောက်ထိုင်းနိုင်ငံထဲကိုနယ်စပ်ဖြတ်ကျော်ထွက်ပြေးခဲ့တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ခန့်မှန်းချက်ကိုကူကားပြီးတော့ကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံတွင်းမှာလည်းအိုးမဲ့အိမ်မဲ့ထွက်ပြေးနေတဲ့ဒုက္ခသည်9,000ကျော်ရှိတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကခန့်မှန်းပါတယ်နယ်စပ်ဒေသအထူးသဖြင့်နိုင်ငံသားဒေသတွေမှာစစ်တပ်ရဲ့ထိုးစစ်စင်တာတွေပိုတိုးလာနေပြီးနေသားဒေသကိုကျော်ပြီးတော့လူသားချင်းစာနာမှုအကူအညီတွေအရေးပေါ်ပေးဖို့လိုတဲ့အကြောင်းဒေသရင်းလူခွင့်အဖွဲ့တစ်ခုဖြစ်တဲ့ All ASEAN အဖွဲ့ကလည်းတိုက်တွန်းထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းတိုမီတာ19 kHz 15953ညတိုင်းတိုမီတာ25 kHz 11683ညတိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာတိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့တောက်ကြညခြေတန်းရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်ဂျပန်ဝန်ကြီးချုပ်ရဲ့ဒီပတ်ရှေ့တောင်အရှာခီးစဉ်မှာယူကရိန်းစစ်ပွဲနဲ့တရုတ်ပြဿနာကထိတ်ဆုံးပါလို့သုံးသပ်မှုတွေရှိနေပါတယ်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာအင်ဒိုနီးရှား၊ဗီယက်နမ်နဲ့ထိုင်းကိုသွားပြီးယူကရိန်းကိုကျူးကျော်တဲ့ရုရှားကိုတန်ခတ်တာနဲ့တောင်တရုတ်ပင်လယ်ထဲလွတ်လပ်စွာရေကြောင်းသွားလာခွင့်တွေအတွက်ထောက်ခံမှုရဖို့အဓိကဆွေးနွေးမယ်လို့သုံးသပ်နေကြတာပါ။ဂျပန်ဝန်ကြီးချုပ်တရဲ့နှစ်ဝက်မှာအရှိတောင်အရှာသွားနေကြတိုင်းဖြစ်လာတဲ့ဒီခီးစဉ်တွေတောင်တရုတ်ပင်လယ်နဲ့ဓာတ်ရိုက်မထိတဲ့ထိုင်းခီးစဉ်ကတော့စီးပွားရေးပိုပါနိုင်တယ်လို့ထိုင်ဝမ်ရှိတမ်ခန်တက္ကသိုလ်တွဲဘက်ပါပေါခစီဆွန်ဆိုင်ကဆိုလိုက်ပါတယ်။အရင်ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေဆူဂါလက်ထက်တုန်းကတော့ထိုင်းကိုမဝင်ပဲတောင်တရုတ်ပင်လယ်နဲ့ထိနေတဲ့အင်ဒိုနီးရှားနဲ့ဗီယက်နမ်တို့ကိုပဲသွားခဲ့တာလို့ပါမောက္ခစီဆွန်ဆိုင်ကရှင်းပြပါသေးတယ်။အခုတစ်ခေါက်မှာကတရုတ်ရဲ့အာရှမှာပူအင်အားပြနိုင်ချင်လာတာထက်ပိုဆိုးပြီးယူကရိန်းမှာစစ်ပါဝင်တိုက်လိုက်တဲ့ရုရှားကိုတန်ခတ်ဖို့ကဝန်ကြီးချုပ်ကီရှိဒါအတွက်ပိုအရေးပါလာတယ်လို့လည်းသူကဆက်ရှင်းပြပါတယ်ခင်ဗျ။အမေရိကန်သမ္မတဦးဆောင်ကျင်းပမဲ့ကိုဗစ်ကပ္ပကပ်ရောဂါညီလာခံအတွက်မျှော်လင့်ချက်တချို့ရှိပေမဲ့ငွေကြေးအခက်အခဲလည်းရှိနေပါတယ်။သမ္မတဂျိုးဘိုက်ဒန်အနေနဲ့လာမယ့်စက်တာဘရီမှာတကမ္ဘာလုံးဆိုင်ရာကိုဗစ်ညီလာခံကျင်းပပေးပြီးကိုဗစ်တိုးတိုက်ဖျက်ရေးဒုတိယဆင့်ဆင်းနစ်မှာဖြစ်ပေမဲ့ရန်ပုံငွေကတော့မရသေးပါဘူး။အမေရိကန်မှာကိုဗစ်ဒုတိယဆင့်တိုက်ဖျက်ရေးတဲ့ပိုစစ်ဆေးတာ၊ပိုကာကွယ်ဆေးထိုးတာနဲ့ကုသဇရာတွေပိုများလာတာကိုကမ္ဘာကိုချပြကူညီပေးဖို့စိတ်ကူးရှိပေမဲ့ဘတ်ဂျက်ကတော့မကျသေးဘူးဖြစ်နေပါတယ်။သမ္မတဘိုင်ဒန်လွှတ်တော်မှာတောင်းထားတဲ့5ဘီလီယံစာကမ္ဘာကိုဗစ်တက်ချက်ရေးဘတ်ဂျက်တည်ပြမှုမရသေးခင်မှာတခြားကမ္ဘာနိုင်ငံတွေအနေနဲ့ကိုဗစ်ရံပုံငွေဝိုင်းကူပေးကြဖို့တောင်းဆိုဖို့ပြင်ထားကြောင်းလဲ အမေရိကန်ရာရှိတွေကဆိုနေပါတယ်အခုလိုအချိန်မှာအမေရိကန်နိုင်ငံရဲ့ Johnson & Johnson ကိုဗစ်ကာကွယ်ဆေးဟာသွေးခဲမှုကိုဖြစ်တောင့်ဖြစ်ခဲဖြစ်စေနိုင်တာမို့တခြားဆေးတွေမရဘဲဒီဆေးထိုးဖို့တည်တံ့လိုအပ်မှာသာထိုးကြဖို့ကျန်းမာရေးရာရှိတွေကကန့်သတ်လိုက်ပါတယ် American FDA အစားအစာနဲ့ဆေးဝါးကုကဲရေးဌာနက Johnson & Johnson အစားပိုထိရောက်အနေနဲ့ကင်းတဲ့ Pfizer ဒါမှမဟုတ် Moderna ကိုသာထိုးကြဖို့အရင်တည်းကသတိပေးလာခဲ့ပြီးအခုလိုမနေ့ကအတိအကျထပ်ကပ်တက်လိုက်ကြပါခင်ဗျ။တရုတ်နိုင်ငံမှာတော့အဆောက်အဦပြိုကျပြီးလူပေါင်း50ကျော်သေဆုံးခဲ့ရတယ်လို့တပတ်အကြာမှနောက်ဆုံးထုတ်ပြန်လိုက်ပါတယ်။တရုတ်နိုင်ငံအလဲပိုင်းမှာ6ထပ်အဆောက်အဦရုတ်တရက်ပြိုကျခဲ့တာကြောင့်လူပေါင်း52ဦးထိသေဆုံးခဲ့ပြီး10ဦးကိုတော့ကယ်တင်နိုင်ခဲ့တယ်လို့တရုတ်နိုင်ငံပိုင်းသတင်းတွေမှာဒီနေ့ဖော်ပြလိုက်ပါတယ်။တရုတ်နိုင်ငံအလဲပိုင်းချန်ရှားမြို့မှာပြီးခဲ့တဲ့စနေကဒီအဆောက်အဦတစ်စိတ်တစ်ပိုင်းပြိုကျခဲ့ပြီး9ရက်ကြာမှနောက်ဆုံးအသက်ရှင်ကျန်နေသူအမျိုးသမီးတူကိုကယ်တင်နိုင်ခဲ့တယ်လို့လည်းရှင်ဝါသတင်းစင်မှာဖော်ပြခဲ့ပါတယ်။အခုတော့ပျောက်ဆုံးနေသူတွေအားလုံးတွေ့ထားပြီးတာမို့အပြည့်စီးပုံကြီးကြတဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းအဆုံးသတ်လိုက်ပြီးလို့တရုတ်ရာရှိတွေကဒီနေ့သတင်းစာရှင်းလင်းပွဲတွေပြောလိုက်ပါတယ်။ဒီဆော်ဥရဲ့နှစ်ထပ်အထိအပေါ်ကနေပြိုပြီးပြီးကျလာခဲ့မှုတွေအဆော်ဥဆိုင်ရာစီကံတွေမလိုက်နာခဲ့သူပေါင်း9ဦးကိုလည်းရေးယူထားတယ်လို့ဒီတရုတ်ရာရှိတွေကထည့်ပြောခဲ့ပါသေးတယ်။နောက်ဆုံးအထိကယ်ဆယ်ထားတဲ့10ဦးလုံးကလည်းကျမရေးကောင်းမှုနေပါလေလို့တရုတ်ရာရှိတွေကဆက်ရှင်းပြခဲ့ကြပါတယ်ခင်ဗျ။ကဘာမှာအတုံးတို့မြင့်တက်မှုတွေနဲ့ငွေကြေးဖောင်းပွမှုတွေကြောင့် Wall Street Stock Share ဈေးကွက်မှာစိုးရိမ်မှုတွေတိုးလာပြီးဒီနေ့မှာတော့အာရှအစုရှယ်ယာတွေလည်းထိုးကျသွားပါတယ်။တရုတ်စီးပွားရေးနှေးကွေပြီး Ukraine စစ်ပွဲတွေနောက်ဆက်တွဲအားဖြင့်စီးပွားရေးကြက်တဲတွေဇက်တိုက်ကြုံလာပြီးနောက်ကဘာဈေးကွက်ပါရိုက်ခတ်မှုဖြစ်လာတာပါ။ American ဘက်မှာငွေကြေးစည်းရှော့ချပေးလိုက်တာကြောင့်ကဘာဈေးကွက်အတွက်မျှော်လင့်ချက်တချို့ရှိလာပေမဲ့ဒီချိန်မှာတော့စီးပွားဆုတ်ရမှုပြဿနာဖြစ်လာမှာစိုးရိမ်နေရတော့မှာတရုတ်နိုင်ငံရဲ့ကိုဗစ်ရောဂါလုံးဝကင်းရှင်ရေး Zero COVID မူဝါဒတင်ကျပ်မှုကြောင့်လည်းကမ္ဘာစီးပွားရေးထိခိုက်မှာစိုးရိမ်လာချိန်မှာဟောင်ကောင်ရဲ့ HSI ခေါ်ဟိန်ဆန်းညွန်ကင်းကတလာအတွင်းနေ့စဉ်ကျဆင်းနှုန်းအမြင့်ဆုံးဖြစ် 3.8% ခန့်ကိုထိုးကျသွားခဲ့တာပါ။ဒါအပြင်ဟန်ဆန်းနည်းပညာဈေးကွက်ညွန်ကင်းကလည်းနည်းပညာပစ္စည်းတွေရုတ်တရက်ထိုးရောက်လာဖြစ်လာပြီးအများဆုံးထိခိုက်မှုဖြစ်ဈေးကွက်တန်ဖိုး 5.2% ခန့်တို့ကျဆင်းသွားခဲ့ပါတယ်။တရုတ်ပြည်မှာဂျီဘက်ကရှန်ဟိုင်းကော်ပိုစစ် SHCOMP နဲ့ရှန်ဆန်ကော်ပိုနဲ့ဈေးကွက်ညွှန်းကိန်းတွေလည်း200ခန့်တို့စီရော့ချသွားခဲ့ပြီးဂျပန်နီကီဈေးကွက်လည်းအကျနဲ့ဖွင့်ခဲ့ရပါတယ်ခင
်ဗျ။တောက်ကြညာပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုရင်နိုင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့ရပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးချင်ပါသေး။မြမအရေးအာဆီယံဘုံသဘောတူညီချက်၅ချက်ထဲမှာတစ်ချက်ဖြစ်တဲ့လူသားချင်းစာနာမှုအကူအညီပေးခွင့်ပြုရေးကိစ္စမှာမြမစစ်ကောင်စီဘက်ကလက်ခံမယ်လို့သဘောတူညီချက်ရခဲ့တယ်လို့အကူအညီတွေပေါ်မှာအခွန်ကင်းလွတ်ခွင့်ပေးဖို့ကိုလည်းသဘောတူခဲ့တယ်လို့သိရပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုကူညီပေးရေးအာဆီယံညီနိုင်ငံဆွေးနွေးပွဲကိုမေလ6ရက်နေ့ကကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မှာပြုလုပ်ခဲ့တာဖြစ်ပြီးအာဆီယံအဆင့်မြင့်ခေါင်းဆောင်တွေပါဝင်ဆွေးနွေးခဲ့တဲ့အကြောင်းကိုဆက်ပြီးပြောပြပေးချင်ပါတယ်ရှင်။မြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုကူညီပေးရေးအာဆီယံဒေသညီနိုင်ငံဆွေးနွေးပွဲကိုဒီကနေ့ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာကျင်းပတာမှာအကူအညီပေးရေးကိစ္စအဟန့်အတားတွေအများကြီးကြုံနေရပေမဲ့တိုးတက်မှုရောရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးလဲဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်လေးဖြစ်တဲ့ Prak Somhom ကအစည်းအဝေးအပြီးမှာသတင်းထုတ်တွေကိုပြောခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဖြစ်တဲ့ကမ္ဘောဒီးယားဒုဝန်ကြီးချုပ်လဲဖြစ်နိုင်ငံရဲ့ဝန်ကြီးလဲဖြစ်တဲ့ Prak Somhom ဟာကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့တော်မှာဒီကနေ့မေလ6ရက်နေ့ကျင်းပတဲ့အစည်းအဝေးကိုပူးတွဲဦးဆောင်ခဲ့တာပါ။မြန်မာနိုင်ငံကိုလူသားချင်းစာနာရဲ့အကူအညီတွေအမြန်ဆုံးပို့ဆောင်ပေးဖို့အာဆီယံလူသားချင်းစာနာမှုနဲ့တဘာဝဘေးဒဏ်စီမံဆောင်ရွက်ရေးဆိုင်ရာညှိနှိုင်းရေးယူကဆောင်ရွက်သွားမှာဖြစ်တယ်လို့စီဝေးပွဲအပြီးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအထူးကိုယ်စားလှယ် Prak Somhom ကပြောကြားခဲ့ပါတယ်။ဒီအကူအညီတွေကိုမြန်မာနိုင်ငံတွင်းကကရင်၊ကယား၊စကိုင်းအပါအဝင်ဒေသ၅ခုကိုပေးဖို့ကနဦးရထားပါတယ်။ဒီလေကဒေတာနှစ်ခုကိုတော့ဥစားပေးဆောင်ရွက်မယ်လို့အာဆီယံအထူးကိုယ်စားလှယ်ကသတင်းနောက်တွေကိုပြောပါရယ်။လူသားချင်းစာနာရဲ့အကူအညီတွေကိုလိုအပ်နေတဲ့သူတွေအားလုံးတယောက်မကျန်ပေးဖို့ဖြစ်တယ်လို့ဆိုပါရယ်
။ဘိုင်ဟာမနုစထောကိုတိုင်ဂျီဘောပဟိုက်ရူမ်ဒက်ဖစာဖျော့ယင်းတောအခနီး။ဒါချနေ
လူသားချင်းစာနာမှုဆိုတဲ့ကိစ္စဟာကျွန်တော်တို့အားလုံးနဲ့ပတ်သက်နေတဲ့ဆိုရင်မှုတရားပါ။ဒါကြောင့်မလို့မတူကွဲပြားမှုတွေကိုဘေးဖယ်ထားပြီးတော့မြန်မာလူထုအကျိုးရှိစေဖို့တုံးနဲ့တူညှိနှိုင်းဆောင်ရွက်ဖို့လိုပါရယ်။
မြန်မာပြည်သူတွေအတွက်ကိုဗစ်ကာကွယ်ဆေးအကူအညီတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့ကြီးကြပ်မှုနဲ့လက်ခံထိုးပေးသွားမယ့်ကိစ္စကိုလည်းမြန်မာဘက်ကသဘောတူတယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကာကွယ်ဆေးထိုးအစီအစဉ်တွေကိုတိုးမြှင့်လုပ်သွားဖို့လည်းမြန်မာဘက်ကကတိပြုတယ်လို့အာဆီယံအထူးကိုယ်စားလှယ် Prak Somhom ပြောပါတယ်
။ក្រុមការងារမြန်မာនឹងប្រឹងប្រែងអស់ពីសមត្ថភាពដើម្បីពន្លឿននីតិវិធីអនុម័តសម្រាប់ការផ្តល់ជំនួយមនុស្សធម៌ដល់មីយ៉ាន់ម៉ានិងទទួល
យុវជនសារគុណទៅបានពីលំនាំជំនាញញ៉ាន់សានឡောင်លោកមីម៉ាណងបកកអកងសុងលោកបានលីមីអាស៊ានយុវជនសារគុណមុខបូសិនតានេអឆាតសែងអភ័យពីបកកលួតតែអថោថារីពីពីរអឆេមីលំនាំសារអត់ទៅចាប់តောင်းសុបាន
ဒီကနေ့စီဝေးပွဲဟာမြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ချက်အကောင့်ချက်ဖော်ရနေရမှာတိုးတက်မှုအဖြစ်မြင်နိုင်နေမယ်မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေဖြေရှင်းနိုင်မှုတော့အဝေးကြီးလူသေးတယ်လို့ Royal Academy of Cambodia တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးဆိုင်ရာကျွမ်းကျင်သူ Kim Phia ကသုံးသပ်ပါတယ်
ក្រមយើងឃើញថាជំនួយមនុស្សធម៌ក្នុងក្របខ័ណ្ឌយន្តការអាស៊ាននេះគឺអត់តាមទៅបាន
អាស៊ានយានយាកនេះលូដាជាសានាមុលងងានេះអភិវៈមិនលុះសំឡើងទេបងតែចောင်းនេះស៊ូនេះបើកយ៉ាងលកកောင်းនេះဖြစ်ឡើងមែនស្រីတော့អាស៊ានបងទបតុញជា5ជាអកောင်းថែផលយីត្រឈីឡានតឡានဖြစ်ឡើងមែនលុចំណត់ថែន
ទីស៊ីវេကိုမြန်မာសិកកောင်းស៊ីបែកកាពីដងស៊ូវិនជីឧកូកូលိုင်းតែកយកខេបារេNUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရနိုင်ငံရေးဝန်ကြီးဒေါ်စင်မောင်ကတော့ဒီစည်းဝေးနဲ့ပတ်သက်ပြီးတော့အာဆီယံအထူးကိုယ်စားလှယ်ဘက်ကသူတို့ကိုညှိနှိုင်းတိုင်ပင်တာမျိုးမရှိပေမဲ့ကုလသမဂ္ဂအေဂျင်စီတချို့ကသူတို့ကိုတွေးဆအတိပေးတာမျိုးရှိတယ်လို့ VOA ကပြောပါတယ်။ American ASEAN ထိပ်သီးစည်းဝေးပွဲကျင်းပပြီးချိန်မေလအလယ်ပိုင်းကျရင်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ဝန်ကြီးချုပ်နဲ့အတူမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်လေးလိုက်ပါသွားမှာဖြစ်ပါရဲ့ရှင်။မြန်မာအရေးမှာတိုးတက်မှုတွေရှိတဲ့အကြောင်းအာဆီယံအထူးကိုယ်စားလှယ်ပြောသွားတဲ့အကြောင်းမှာအခုဆက်ပြီးတော့ဒီစစ်ကောင်စီငြင်းငြိမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတိုင်းသားလက်နက်ကင်အဖွဲ့တချို့ရဲ့သဘောထားကဘယ်လိုရှိပါသလဲ။စစ်ကောင်စီဥက္ကဋ္ဌကမ်းလှမ်းနဲ့ငြင်းငြိမ်းဆွေးနွေးဖို့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP နဲ့ချင်းမျိုးသားတပ်ဦး CNF တို့ကတက်ရောက်မှာမဟုတ်ဘူးလို့ပြောပါရဲ။ဒီလိုမတက်ဖို့ဆုံးဖြတ်တာဟာအမှန်တကယ်ငြင်းချမ်းဖို့အတွက်ပါဝင်ဆွေးနွေးတဲ့နေသူတွေကိုမဖိတ်ခေါ်တာပြီးတော့လက်ရှိနေမြေတွင်းမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာတွေကြောင့်လို့လည်းပြောပါရယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုသားညုံပြောပြပေးပါမယ်ရှင
်စစ်ကောင်စီဥထားဗိုလ်ချုပ်ကြီးမင်းအောင်နိုင်ကငြင်းငြိမ်းဆွေးနွေးဖို့တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုရုပ်မြင်သံကြားမှသတင်းဖိတ်ခေါ်ခဲ့တယ်လို့အမျိုးသားစီးလုံးညီညွတ်ရေးနဲ့ငြင်းငြိမ်းဖော်ဆောင်မှုကော်မတီကလည်းစာပေးပို့ပြီးတော့ဖိတ်ခေါ်ထားပါရယ်လက်တလုံးစစ်ကောင်စီနဲ့စီးပရိခါရီရှိနေတဲ့ကရင်မျိုးသားထုတ်တဲ့ပါတီ KNPP ကဒီငင်းငင်းဆွေးပွဲကိုတက်ရောက်မှာမဟုတ်တဲ့အကြောင်းဖွဲ့ရဲ့တွင်းမှုတက်ခူးဒန်နီရယ်က view ကိုပြောပါတယ
်။ဟုတ်ကျွန်တော်တို့ကတော့မတက်နိုင်သေးဘူးဆိုတာကတော့ရပေါ်ထားထုတ်ပြန်ထားတာရှိပါမယ်။ပုံမှန်ပြည်တစ်ခုလုံးဒီပြဿနာဖြစ်ရှိဖို့အတွက်တော့အားလုံးပါဝင်ရေးမှုဆိုတာကတော့မြေရာပတ်ဆွဲပါထားတာဖြစ်တဲ့ဒီအနာတိုင်းမှုဖြစ်ပွားတာက NLD အစိုးရနဲ့တတ်မဲ့ဖြစ်တာဖြစ်တယ်။သူကအခုက NLD အစိုးရနဲ့ဆက်စပ်တဲ့ CRPH တို့ NUG တို့နောက်ကလူထုတွေလောကလည်းပါဝင်လာတဲ့ PDF တို့သူတို့ရဲ့ဒီအဖွဲ့တွေကိုမခေါ်ဘူး။အဓိကပြန်မဖြစ်နေတဲ့အဖွဲ့တွေကိုချက်ပြီးမှကြာတဲ့တိုင်းသားတွေကိုခေါ်တယ်ဆိုတော့ဒါဒီဆွေးနွေးမှုကအောင်မြင်မယ်မဟုတ်ဘူးဆိုတော့ကျွန်တော်ကတော့ဒီလိုပဲမြင်လို့ဟုတ်လေ
တဆုံဆွေးနွေးကလန်းချိန်မှာပဲစစ်ကောင်စီဘက်ကဆစ်စင်ရီတွေလုံနေတယ်လို့ကြေးရွာတွေကိုမိရှို့တာရွာသားတွေကိုတတ်ဖြတ်တာတွေရှိနေတဲ့အတွက်ယုံကြည်မှုပြက်ပြားစေတဲ့ကြောင်းခူးဒန်နီယယ်ကဆက်ပြောပါတယ
်ဆင်းရဲဘက်ကော်ယူတယ်မိချိုင်းလုံးမျိုးကတော့ကော်ယူတယ်တစ်ဖက်မှာကကျွန်တော်နဲ့မြင်မှာဆစ်စင်ရီတွေကမရတတ်ဘူးတော့ဒီလူထုတွေရဲ့အခြေရမီဒီယိုမြေရှုဖြစ်စီတာဒါတို့ဖားစီတာတို့စပြတာတို့ရှိနေတော့ပဲဆိုတော့ကျွန်တော်တို့အမြင်နဲ့တော့ယူကြည်မှုရှိမှုဒီအချက်မျိုးကျင်းမယူကြည်မှုရှိမှု
KNPP ဖွဲ့ဟာ NCA ဖြစ်ရဲ့စာချုပ်ကိုလက်မှတ်ရေးမထိုးထားတဲ့အဖွဲ့ဖြစ်ပါတယ် NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ချင်းမျိုးသားတအူးကလည်းဒီဆွေးနွေးပွဲကိုတက်ရောက်ဖို့အစီအစဉ်မရှိတဲ့ကြောင်း CNF ပြောခွင့်ရသူ Slide ထက်နီကပြောပါတယ
် CNF နဲ့လည်းကတော့ကျွန်တော်တို့ဒီမင်းအောင်ထိုင်ရဲ့ဖိတ်ခေါ်မှုကိုတက်မှာမဟုတ်ပါဘူးခင်ဗျာဒီနေ့မြန်မာနိုင်ငံရေးပြည်ထက်ခါကကျွန်တော်တို့တိုင်းသားလက်နက်ကိုင်နဲ့ဒီစစ်ကောင်စီကြားဖြည့်ရှင်းပြီးတော့ခင်ဗျာနိုင်ငံရေးပြည်ထက်ခါမှာကြောင့်အဲ့ဒီဒီလူလူချင်းနဲ့စစ်ကောင်စီကြားကဖြစ်နေတဲ့နိုင်ငံရေးပြဿနာဖြစ်နေတယ်အဲ့ဒါပြီးတော့သူ့ခိတ်ကြားတဲ့အချိန်မှာအမှတ်ခံချက်ဆက်တဲ့အဲ့ဒါဒီပါ င်းသားမရှိဘူးဆိုလို့အဲ့ဒါကတော့ရေဘူးကစံတွင်းတဲ့ထိတ်ခုံဖြစ်တဲ့အတွက်တက်မှာမဟုတ်ပါဘူ
းဒီရပိုင်းတွေအတွက်မှာချင်းပြည်နယ်ဟာခါနဲ့ဖလန်းချာမှာတိုက်ပွဲတွေကဆက်လက်ဖြစ်နေပါတယ်ချင်းပြည်နယ်နဲ့ကြားပြည်နယ်တို့ဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကန်ခုခံတိုက်ခိုက်မှုအများဆုံးရှိတဲ့နေရာတွေဖြစ်တယ်လို့စစ်ကောင်စီရဲ့နေမြေရှင်းလင်းရေးဆက်ဆင်ရေးကြောင်ဒေသတွင်းမှာထိခိုက်တရောက်မှုတွေလည်းကြီးပါတယ်စစ်ကောင်စီဘက်ကတော့ညီငယ်စနစ်ပွဲတက်မတက်ကိုဒီလ၈ရက်နေ့နောက်ဆုံးထားပြီးတော့အကြောင်းပြန်ဖို့ပြောဆိုထားတာပါ။ဒါပေမဲ့လည်းတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတော်များများကတော့တက်မယ်မတက်ဘူးဆိုတာကိုတိတိကျကျသတင်းထုတ်ပြန်တာမျိုးတွေမရှိသေးပါဘူး။ SC အဖြစ်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ရဲ့ညီငယ်လုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ကတော့စစ်ကောင်စီရဲ့ဒီဖိတ်ခေါ်ချက်ပေါ်မှာအမြင်သဘောထားစုစည်းနိုင်ဖို့အထူးအစည်းအဝေးတက်ကိုဗီဒီယိုကွန်ဖရင့်နဲ့နှစ်ရက်ကြာကျင်းပနေပါရတယ်။ PPST မှာလက်ရှိစွန့်နေတဲ့အဖွဲ့ခုနှစ်ဖွဲ့ဟာဒီနေ့စနေပွဲတယောက်မှာဖြစ်တဲ့ကြောင့်သတင်းတွေထွက်ပေါ်နေပြီမဲ့ဒီသတင်းကိုညှင်းဆို့မှုတွေလည်းရှိပါတယ်။ဒီအစည်းအဝေးမှာပါဝင်တယောက်နေတဲ့တိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ကတော့တက်မတက်ဆိုတာအပြည့်အပြည့်မဆုံးဖြတ်ရသေးတဲ့ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခွန်ထွန်းတင်ကပြောပါတယ
်။လောလောဆယ်တော့ကျွန်တော်တို့ဟို PPFD ရဲ့ဟိုဆုံးချက်ချက်ကိုစောက်ဦးမယ်ဗျ။ PPFD စီဝေးပြီးရင်ကျွန်တော်တို့အဖွဲ့ကအစည်းအဝေးပြန်ဆိုင်ဖို့ရှိတယ်။အဲ့ဒီချိန်မှာကျွန်တော်တို့ကဆုံးဖြတ်လို့ရမှာပါ။
လက်ရှိမှာတော့ NCA လက်မှတ်မထိုးသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကလည်းဒီအစည်းအဝေးကိုတက်ရောက်မှာမဟုတ်ဘူးလို့တရားဝင်ထုတ်ပြန်ထားပါတယ်။ NCA လက်မှတ်ထိုးထားတဲ့ KIO မျိုးသားအစည်းအရုံး KNU မှာတော့မတက်ဘူးဆိုပြီးတော့ပြောတဲ့ခေါင်းဆောင်ပိုင်းရှိသလိုပဲအောက်တမူတူစေဖို့တက်ရောက်လိမ့်မယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်။မြန်မာစစ်ကောင်စီပြောခွင့်ရသူကတော့ NCA လက်မှတ်ရေးထိုးထားတဲ့အထက်ကခုနှစ်ဖွဲ့တက်ရောက်နိုင်ခြင်းရှိတယ်လို့သတင်းဌာနတွေကပြောဆိုထားပါတယ်ခင်ဗျာ။
စစ်ကောင်စီညဉ့်ညဉ့်ဆွေးနွေးပွဲတိုင်းဒေသလက်နက်ကိုင်တချို့ရဲ့သဘောထားကိုကိုသားညုံပြောပြပေးခဲ့တာပါရှင်။ဒီလိုစစ်ကောင်စီဘက်ကညဉ့်ညဉ့်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့အချိန်မှာပဲရခိုင်ဒေသစစ်ကောင်စီလက်အောက်ခံစစ်တိုင်းမှုဟာအောက်ခြေမှာနီးမျိုးစုံနဲ့ပြဿနာဖန်တီးရရရှိတယ်လို့အေအေပြောခွင့်ရခိုင်သူခါကပြောပါရယ်။လက်ရှိမှာတော့စစ်ကောင်စီအနေနဲ့မြို့ဝင်မြို့ရွယ်တွေမှာစစ်စည်းတင်းကျပ်တာတွေ၊ကုန်ပစ္စည်းတည်ယူခွင့်ကန့်သတ်တာတွေဒေသခံတွေကိုအေးအေးနဲ့ဆက်ဆက်တယ်ဆိုပြီးတော့ဖမ်းဆီးရာတွေကိုလည်းရှိတယ်လို့ဒေသခံတွေကလည်းပြောဆိုပါတယ်။ဒီကြောင့်မို့လို့ရန်ကုန်ကပြပို့ထားတဲ့တဲ့င်းကိုကိုသိန်းထိုင်ပြောပြပေးပါရှင်
။ရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်တာတွေ၊ကုန်ပစ္စည်းတည်ယူခွင့်တင်းကျပ်တာတွေရှိနေပြီးရခိုင်ဒေသခံတွေကိုအေးအေးနဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးတာတွေပြီးခဲ့တဲ့လပိုင်းအတွင်းပေါ်ပေါက်ခဲ့ပါတယ်။ရခိုင်လက်နက်ကိုင်အေးအေးအဖွဲ့ပြောခွင့်ရခိုင်ဒုက္ခကတော့နတ်ကစားဥက္ကဋ္ဌကရင်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်ထားပြီးမဲ့အောက်ခြေမှာနီးမျိုးစုံနဲ့ပြဿနာဖန်တီးရရှိနေတယ်လို့ VOE ကိုပြောပါတယ
်။တစ်ဖက်နဲ့တစ်ဖက်လိုအပ်ရင်လိုအပ်သလိုတွေးဆုံဆွေးနွေးကြတယ်ဆိုတာကတော့ဟိုဒါဟာကောင်းတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တယ်ဗျ။ဒါပေမဲ့တစ်ဖက်မှာဒီနတ်ဆက်ကဥက္ကဋ္ဌကညီညာရေးဆွေးနွေးဖို့ဟိုဖိုက်ခိုနေချိန်မှာဒီသူ့ရဲ့လက်အောက်ခံစစ်တိုက်မှုတွေကဒီအောက်ခြေမှာနီးမျိုးစုံနဲ့ပြဿနာဖန်တီးနေတာတွေကတော့ဟိုတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကိုဟိုပြက်ပြားစေတဲ့လုပ်ရပြီဖြစ်တယ်ဗျ။ဟိုယုံကြည်မှုပြက်လို့ရှိရင်တော့ဒီကြံတဲ့တခြားခြေဆက်ဆွေးနွေးရေးကိစ္စတွေအတွက်ဒါအများကြီးအနှောင့်အယှက်အတားအဆီးတွေဖြစ်သွားတာပေါ့ဗျ
။စစ်ကောင်စီကခံထားတဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုရေပြင်းမှာနှီးမျိုးစုံနဲ့ပြဿနာဖန်တီးနေတယ်ဆိုပြီးပြဿနာပိုတက်လာအောင်မလုပ်ဖို့ရခိုင်လက်နက်ကိုင်အေးအဖွဲ့စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကသူ့ရဲ့လူမှုကွန်ရက်ပေါ်မှာသတိပေးရေးတင်ထားတဲ့နောက်ရခိုင်မှာစီးရဲတိမမှုတွေရှိလားမလားစိုးရိမ်မှုတွေတိုးလာပါတယ်ရခိုင်ပြည်နယ်မှာဒီနေ့အတွင်းအေအေဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးရခိုင်ဒေသခံတွေကိုဖမ်းဆီးတာတွေများနေသလိုရခိုင်ပြည်နယ်ကိုဝင်လာတဲ့ကုန်ပစ္စည်းတွေကိုစစ်ကောင်စီဘက်ကကန့်သတ်ထားတာတွေရှိတယ်လို့လည်းရခိုင်နိုင်ငံရေးလေလာသူကိုထွန်းကြည်ကပြောပါတယ
်ကုန်ကြီး2022မှာအေစစ်ကောင်စီဘက်ကနေပြီးတော့အေနဲ့ဆက်ကြတယ်ဆိုပြီးတော့ဖမ်းဆီးမှုတွေပြန်ပေါ်လာတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲနောက်တစ်ချက်ကတော့ရခိုင်ပြည်နယ်ကိုဝင်လာတဲ့ကုန်ပစ္စည်းတွေအကုန်လုံးကိုဒီနဘခါမှုရဲ့တမ်းမှုရဲ့လက်မှတ်ပါမှဝင်လို့ရတယ်ဝင်လို့ရတယ်နော်ဆိုတော့တချို့ guide တွေကလည်းနေဝင်ရင်ဖျားလို့မရတော့ဖျားလို့မရတဲ့နေရာတွေအများကြီးရှိနေတယ်ဆိုတော့ဒီတင်ကြမှုတွေပြည်ပြည်မှာတင်ကြမှုတွေကတော်တော်လေးအဲများရတယ်လို့ပြောလို့ရတယ်ပေါ့နော
်2020ပြည်နယ်စက်တင်ဘာလကုန်ပိုင်းလောက်ခရေကတမရုံနဲ့အေးအဖွဲ့ကြားတိုက်ပွဲတွေရပ်တန့်ခဲ့ပြီးတက်တဲ့အေးအဖွဲ့တွေရဲ့နေမြေကောင်းဆောင်တွေတီးသန့်တွဲဆုံဆွေးနွေးတာတွေလည်းရှိခဲ့ပါတယ်အဲ့ဒီနောက်ပိုင်းကစပြီးရခိုင်လက်နက်ကိုင်အေးအဖွဲ့အနေနဲ့ရခိုင်ပြည်နယ်မှာအုပ်ချုပ်ရေးဘိုင်းနဲ့တရားစီရင်ရေးဘိုင်းတွေကိုကင်တွယ်ထိန်းချုပ်ဖို့စတင်လှုပ်ဆောင်လာတာပါလက်ရှိမြေပြင်နေထားရရခိုင်ပြည်နယ်ကမြို့နယ်အများဆုံးမှာမြို့ပေါ်ရပ်ကွက်တွေကလွယ်ပြီးကျေးလက်ဒေသတွေမှာစစ်ကောင်စီရဲ့အုပ်ချုပ်ရေးတဲ့ ULAA ရဲ့အုပ်ချုပ်ရေးကပို့ပြီးတော့အားကောင်းနေတယ်လို့ကုထွန်းကြီးကပြောပါတယ
်လက်ရှိမြေပြင်မှာတော့မြို့အများဆုံးပါဒီစစ်တွေကလွယ်နေပေါ့နော်မြို့အများဆုံးမြို့နယ်အများဆုံးမှာတော့အာစစ်ကောင်စီဘက်ကတရားရုံးတွေအလောင်းမဖြစ်တာတွေ့တယ်။
ตัวตะชาที่ฐานะแจ้งมาเยเปญญาเยว่าတော့ตัวสุดที่สิกองสีพักก็ไปแช่ပြီးတော့နေပါနေပေါ့เนาะဒီအောက်ရှောင်းရေးပန်းเนี่ยအဲတရုတ်ဒီစိုးမိုးရေးပန်းကိုတော့မြို့ပေါ်ရွက်ရွယ်မြို့ပေါ်ကိုပြေးလိုက်လို့ရှိရင်ခံပြီးအဲဒီဖက်ဆိုလို့ရှိရင်ကြောက်ဖြူတောင်ကောက်ဒီပေါ်လေနော်ဟိုအများစုကတော့ဒီ
ဒီယူအယ်အေအောက်ဆောင်မှာလွှမ်းမိုးထားတာကိုတော့တွေ့ရတယ်နော်ဒါမဲ့အဲစစ်ကောင်စီဘက်ကလည်းဒီယူအယ်မှာပုံမှန်ကင်းလှည့်တာတော့ပါတော့ကတော့သူတို့လောက်နေရပဲရှိတယ်ဒါမဲ့ဒီအောက်ရှောင်းရေးရန်တရားကြီးတစ်ခုလုံးကတော့ဒီယူအယ်ဘက်ကအပါစီရနေတာကိုတွေ့ရတယ်ဟုတ်စစ်တပ်ဘက်ကတော့ရခိုင်ပြည်နယ်မှာယူအယ်အေဖွဲ့တရားစီရင်မှုတွေတဲ့လူတွေဝင်ရောက်ပတ်သက်ခြင်းမလုပ်ကြဘူးယူအယ်အ
ပါရှင်အခုတော့သခိုင်းတိုင်းဘက်မှာဒီကျေးရွာတချို့မိရှုခံရတဲ့အကြောင်းကိုဆက်ချင်ပါတယ်စီးရဲတင်းမာနေတဲ့သခိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းဒေသတင်းသားကျေးရွာဟာဒီမနေ့မှမိရှုခံရတယ်လို့ရွာသားတွေကပြောပါတယ်အင်ဂျီဘလောက်မိသိခဲ့တယ်ဆိုတာတော့မသိရသေးပေမဲ့လေရွာသား9000ကျော်ဟာတောတောင်တဲ့စစ်ဘေးတိမ်းရှောင်နေရပြီးတော့အခက်အခဲတွေရှိတယ်လို့လည်းစီးဘေးရှောင်ရေးကိုကူညီနေတဲ့သူတွေကပြောပါတယ်ဒီသတင်းကိုတော့ရန်ကုန်ကပေးပို့ထားတာကိုမဆုမွန်ပြောပြပေးပါမယ်ရှင်
စကိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းဒေသကတင်သားရွာဟာဒီကနေ့မေလ6ရက်နေ့မှာမိရှုခံလိုက်ရတယ်လို့တင်သားကျေးရွာသားတဦးကပြောပြပါတယ်
။တင်သားရွာဟိုအခုစတင်မိရှုနေပြီဗျ။၈နှစ်ခွဲဗျ။နောက်ချက်ဘတော်လို့ရှုနေတာပဲ။ကုလဲရှုနေတော့မယ်။စက်ကောင်ကြီးကလည်းဒီမှာအခုကြီးပြည့်ရွာတွေကိုလက်နဲ့ကြီးနဲ့ထူလို့ရွာသားတွေကတော့အကုန်လုံးတော်တယ်တောင်နေတယ်ဆိုအကုန်လုံးကြောက်နေကြရတယ်။ရှာဖို့ရဲ့တင်သားရဲ့အဲရှိလို့တိုင်းနေတော့ဒီလိုအသာပြောင်းတော့ဗျ။9000ကျော်ကြီးတော့
ဒီကနေ့ကလင်းမြို့နယ်တောင်ပိုင်းဒေသမှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်ကောင်စီတပ်တွေကအင်ဂျီ1000ကျော်လောက်ရှိတဲ့တင်သားရွာကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောတာပါတင်သားရွာနဲ့အနီးဝန်းကျင်ကရှားဖို့ရွာသားတွေလည်းမြစ်သားမြစ်ရဲ့တစ်ဖက်ကတောတောင်တွေထဲမှာထွက်ပြေးတိမ်းရှောင်နေကြရတယ်လို့သူကပြောပါတယ်တင်သားရွာကိုစစ်ကောင်စီတပ်ကနေမီးရှို့တယ်လို့ပြောဆိုနေတဲ့အပေါ်အခြေအနေကိုသိရနိုင်မှုစစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့မရခဲ့ပါဘူးဒီလိုကျေးရွာမိရှုခံရပေမဲ့စစ်ကောင်စီတပ်တွေကရွာထဲမှာရှိနေတဲ့အပြင်ဒေသခံရွာသားတွေတိမ်းရှောင်နေရတဲ့အခြေအနေကြောင့်အခြေအနေကိုသိဖို့မလွယ်ဘူးလို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသတွေမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်ပူးပေါင်းအဖွဲ့တို့ကြားဒီလမေလဇန်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့မေလ2ရက်နေ့ကစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေး PDF အဖွဲ့တို့ကြားတိုက်ပွဲတွေကြောင့်အရှိစီးကျေးရွာမိရှို့ခံရပြီးတော့ရွာသားထောင်ချီဟာလက်ရှိအိုးအိမ်မဲ့ဖြစ်ပြီးအတိဒုက္ခရောက်နေကြရတယ်လို့သူတို့ကအကူအညီပေးနေတဲ့စေတနာဝန်ထမ်းတဦးကပြောပြပါတယ်
။မြေအရှိပစ်ကန်းပဲခင်တော်တဲ့နေရာမှာရှောင်နေကြတယ်တောင်ကြားထဲမှာရှောင်ကြတယ်ဒါပြီးတော့တချို့ကျတော့ရွာနာနီးကျုပ်ဆက်ပေါ်တော့အာတာသိန်းကောင်စီတပ်သားတွေမလာတဲ့နေရာမှာရှောင်ကြလည်းရှိရပြ။ဒီပိုင်းလေးမှာမိုးကလည်းရွာလိုက်တော့မိုးကမရှိဘဲနဲ့ဒီတိုင်းကွင်းပြင်ကြီးကြီးမှနေရရမိုးကတွေတိကျလိုရတယ်ပေါ်တော့အရန်ဖြားတာနိုင်လည်းဖြစ်နေကြတာမိုးလေးကလည်းကြားလိုက်တော့ကကျတော့ကျေကျေတော်တော်ဖြစ်နေရ
။အင်ဂျီ600ကျော်မိရှုခံထားရတဲ့အရှိစီးကျေးရွာမိဘေးတင့်သူတွေဟာလက်ရှိသူတို့စားတောက်ရေးမှာလည်းအခက်အခဲရှိနေကြတယ်လို့ဆက်ပြောပါတယ်
။အင်းမိရှုခံရတော့600အနည်းဆုံးလို့စစ်တေးချောင်းနာတော့ဥယျာရတော့1000ကျန်းရှိမှာဗျာ။1000ဝန်းကျင်မှာတော့ရှိမှာဗျာပြေးလွှားနေကြတာဟုတ်ဥယျာရတော့အခုချင်းကထိရတော့ထိထိရောက်ကြီးကူညီမှုကမဆက်တွေ့သေးဘူးဗျာ။ထိထိရောက်ကြီးလည်းမကူညီနိုင်ကြသေးဘူးဗျာ။ဒီဟာနာနေချင်းနေရပဲတတ်နိုင်ဆုံးကူညီနေကြတယ်နေသားဗျာအခုတော့
မေလ3ရက်နေ့ကလည်းအရှိစီးရွာတင်သားနောက်ရှားတော်ကျေးရွာတွေမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းအဖွဲ့တို့ကြားတိုက်ပွဲတွေကတားဆောက်ဖြစ်ပွားနေသလိုလေကြောင်းရဟတ်ရင်3တိုက်ခိုက်တဲ့အထိပြင်းထန်ခဲ့ပါတယ်။လက်ရှိမီးရှို့ခံရတဲ့ရွာတွေဖြစ်တဲ့တင်သားရွာနဲ့အရှိစီးရွာသားတွေဟာမြစ်သားမြစ်ရဲ့အရှိတ်ကန်တောတောင်ထဲနဲ့ရာခင်းနေထဲမှာနေထိုင်နေကြရပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့တနှစ်ကျော်ကာလအတွင်းလက်နက်ကင်ပဋိပက္ခတွေပြင်းထန်ခဲ့တဲ့ချင်းပြည်နယ်မကွေးတိုင်းစကိုင်းတိုင်းတွေမှာဒုက္ခသည်အစ်စ်က33,300ထိရှိလာပြီးကရင်ကယားရှမ်းမွန်တနင်္သာရီပဲခူးတိုင်းပါဝင်မြန်မာနိုင်ငံတဝန်းမှာတော့အလုံးပေါင်းဒုက္ခသည်အစ်စ်က63နီးပါးရှိနေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UN OCHA ကစည်ရင်းပြုစုထားပါတယ်ရှင်
စကိုင်းဘက်မှာကြေးရွာတချို့မိရှုခံရပြီးတော့ရွာကန်တွေဒုက္ခရောက်နေတဲ့အကြောင်းကိုမဆုမွန်ပြောပြပေးခဲ့ရပါရှင်။ဒီဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ချားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click
ကလုတ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်လေးကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။အဲဒီတင်ပြနေရတာပဲဖြစ်ဖြစ်VOA+ အခုတော့ညတိုင်းတင်ဆက်ပေးနေကြဒီအပတ်စဉ်ကဏ္ဍတွေကနေပြီးတော့တောက်ချညာအတွက်ဒီတုဒ္ဒဆောင်လင်အမေရိကန်တခွင်အစီအစဉ်သိပ္ပံနဲ့နည်းပညာအစီအစဉ်တွေဒီအစီအစဉ်တွေမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။အမေရိကန်ပြည်ထောင်စုမှာတတိယဖြတ်ချခွင့်တရားဝင်ခွင့်ပြုထားတဲ့ဆုံးဖြတ်ချက်ကိုတရားရုံးကပြန်ပြီးတော့ပြင်ဆင်ပြတယ်လို့ကြိုးစားနေတဲ့တရားသူကြီးတွေရဲ့သဘ pin selai me suyin a myo thami rei twet blu ta yak mu rei phit la nai ma de le di Roe v. Wade lo ti tha ja de a myo thami rei tarit da phet cha kwen ti yewin khwin pyu chin ne patat pi lo a myo thami rei cha ma blu tabor da kwe lwe mu rei shi ni ba de le da rei go di tadin pat a myo thami khan da ma mat khin pyu twet su si tin pya pi tha ba de shin
There's a path we must choose sometimes. Gotta stand up and fight sometimes.
Power! 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 ဒီကိုတရားဝင်သတင်းသားဖျက်ချခွင့်ပြုထားတဲ့တရားရုံးချုပ်ရဲ့ Roe v. Wade ဆုံးဖျက်ချက်ကိုပြန်ရုပ်သိမ်းဖို့ပြင်နေတဲ့တရားရုံးချုပ်တရားသူကြီးတွေရဲ့သဘောထားမူကြမ်းတစ်ရပ်ကိုပေါ်လစ်တီကိုသတင်းစာကတင်းနာနေကဖော်ပြခဲ့ပြီးတဲ့နောက်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကလည်းဒီမူကြမ်းမှန်ကန်တဲ့အကြောင်းအတိပြုလိုက်တာကြောင့်သတင်းသားဖျက်ချခွင့်ထောက်ခံသူတွေမကြင်မနက်ကန့်ကွက်ဆန္ဒပြ
restrictions again.
Amyotamide, ho, yin, kehango, pian, piatanya, omes, ragaro, mayona, ziababe. Lure matea, pongwevi, go win, piacha yara, muri, pian, pila, naimare. Go win, piacha yara, suraga, sashi, ni umababe. Pedoma, piatome, gaysam, hobo. Kulo yaga, amyotamide, jamma yine, jamma yisanya, gaysa yadi, wikipedaba.
Florida bine Miami Nuga, Sanatia Wema Power to Amuse Me to Uvale, Akulupiovare.
I am offended and upset that our rights are being taken away. This is not just about abortion, this is about.
Tomorrow, Queen Yuri, then you think I am out, no one in the bow. Dara, the Rida, Chacha, Queen Yi, the Tamaho bow. Jamma Yi is up to buy.
New York, Muma, you do Jamma Yi, and Mutia, Yata, Yipala, yet things up in the day, Chelsea, Ama. Generally, Goldman Gale, do you have a Hulu Piovare?
For two generations, women have been able to make their choices about when and if they want to have children. And this completely ignores the reality.
Amyotamiri and Ine, through Kalejum, Bishubu, Peche, Mashumales Rago, through Gorai, Stompia Quingo, Musa Nasala Yala Gerawa. A Hutia Yonjo Yet Boraga, Amyotamiri, and let Ripa Wachini go low and hit you shoe like Dabawe. Amyotamiri, a Pawari go, Pepe like Dava.
ဒီလိုမျိုးလုံနိုင်တာမအံ့ဩပေမဲ့အရန်ဒေါသထွက်ရပါတယ်ဒီလိုသတိထားဖြတ်ချက်ကိုထောက်ခံတဲ့သူတွေအများပြားရှိတယ်လို့ဂျာဘူးစန့်ကျင်ကောက်ွက်တဲ့သူတွေလည်းရှိပါတယ်အထူးသဖြင့် Arizona Pine, Phoenix Muma, Drida Piazza with Sajin Dui, Boruniga, Sanapia Lijara Pipare, Druaro, Drida Piacharaha, Lutatane, Druvelu, or Hitchuito Javare, Drida Piacharaha, Atatakuku, Pesha Lajamu, Bala Yia Lakamu, Catelu, Melanie Mani China, Mimasiawe, Doctor Hime on Piovare.
ဒီခုလိုမျိုး legally လုပ်ပေးဖို့ဆိုလို့ရှိရင်မိမတယောက်အနေနဲ့ထောက်ခံသလားဆိုရင်ကျမပေါ်ဒီကျမရဲ့ position နဲ့ပဲသွားမယ်ဆိုရင်ကျမထောက်ခံတယ်။
Alo le so di myo thami ti yaw ye a khe khe u ko ba ma ma ti le tu khe khe u tu ko dai ne na le ma da jama ni ma ti yaw ni ne khan sa bi lo pyo lai da da bi me ta cha ta ko le jan sin sa yi de kha so jama sia won ti yaw le phit de jama ko khwe le ba ba ti ya ya da ha ma lou te ne a lou ta khu so jama let khan la de let khan la de jaw jama u la me lo shin no let khan la let ma khan la lo me lo shin a lo de a phi u sa khu ni ne jama pyo pya ma be ကျောင်းဝင်တယောက်အနေနဲ့ရေဒုရပါတာကိုယ်ကြွေတွေဒီမှာဘာသာတရားရဲ့ဒီမှာလိုက်စားတယ်ဒီမှာကိုယ်ကြွေတွေဘာသာတရားစောက်ဒီမှာလက်မခံပါဘူးသူအကုန်လုံးကိုပြန်ပြီးခြုံငုံလိုက်လို့ရှိရင်တော့ဒါတက်ရှိပစ္စည်းတစ်ခုတက်ရှိလူသားဖြစ်လာမဲ့ကလေးတတိသားလေးကိုဖယ်ထုတ်လိုက်တဲ့အတွက်ကြောင့်အမှန်တော့ဒီမှာအမြင်တိုင်းပြောရရင်တော့မလုပ်ပြနေရတခုပါပဲ
Virginia Kinega Maggie Tony Gagaro, Trida Pesa Quingu, Federer Suyaga, Sompiata Te, Pini Suya, the Kuchin Siga, Daya Sompiata Gada, Pobido Tindorello, you started a dread, Ruby Wing Sompiata, Pianyo, Babo, Dunine, Dianjo Shima, Layo Sanapiara, Chete Rubiobari.
Yes, I think that Ruby Wing should be overturned and it should go back to the state to make the decision. I think both
Pro-Life and Pro-Life versus Wake Up, Pianbe, Yotensi, Timari. ပြည်내ဆိုရတစ်ခုချင်းစီကပဲဒီလိုကိစ္စမျိုးကိုဆုံးဖြတ်တင်တယ်လို့ထင်တယ်။တရေသားဖြတ်ချခွင့်ကိုထောက်ခံတဲ့သူပဲဖြစ်ဖြစ်၊ကံွက်တဲ့သူပဲဖြစ်ဖြစ်ဒီကိစ္စအစည်းအရုံးလှုံ့ဆော်နေတဲ့သူတွေအနေနဲ့ပြည်내ဆိုရရဲ့ဆုံးဖြတ်ဆောင်ရွက်မှုတွေမှာသူတို့အတန်တွေပါအောင်လို့လုပ်လို့ရပါတယ်။ဒီနေ့ကပြည်내ဆိုရနဲ့လူလူတွေပို့ပြီးတော့ထိတွေ့ဆောင်ရွက်တဲ့နေ့လည်းဖြစ်တယ က်ဆိုင်ရာပြည်내အစိုးရကိုလက်ခံပြောပါပြည်내အစိုးရဆိုတာကဖက်ဒရယ်အစိုးရကိုချင်းဆက်ရတာတစ်ပုပြောလွဲပါတယ်
လုံးလုံးဆိုင်မှာသတိသားဖြတ်ချခွင့်အခွင့်အရေးနဲ့ပတ်သက်လို့တရားရုံးချုပ်တရားသူကြီးတွေရဲ့သဘောထားမူကြမ်းပေါက်ကြားတဲ့အဆင့်သာရှိသေးပြီးဒီပေါက်ကြားမှုအတိုင်းဆုံးဖြတ်ချက်ကြမယ်မကြဘူးဆိုတာမပြောနိုင်သေးပေမဲ့လို့လည်းသတိသားဖြတ်ချတာကို၆ခံသူတွေနဲ့ကန့်ကွက်သူတွေချာကွဲလွဲမှုတွေနဲ့တင်းမာမှုတွေကတော့ပိုးပြီးတော့ပြင်းထန်လာနေပါတယ်မက်ဆာချူးဆက်ပြည်နယ်ကိုစားပြုဒီမိုကရက်အထက်လွှတ်တော်အမတ်အလီဇာဘက်ဝါရန်ကတော့တရားရုံးချုပ်မှာရီပက်ဘလီကန်သမ္မတတွေကခံထားတဲ့တရားသူကြီးတွေအများစုရှိနေတာကိုအတုံးချပြီးRepublican တွေဟာပြည်သူအများစုရဲ့ဆန္ဒကိုဆန့်ကျင်ဖို့လုပ်နေတာလို့ဆွဆွဲပြောဆိုပါတယ်
။ This is what the Republicans have been working toward this day for decades. They have been out there plotting.
ဒီလိုလုပ်ဖို့ Republican တွေဆယ်စုနှစ်တွေနဲ့ချီပြီးစူးစမ်းနေတာပါ။တရားရုံးချုပ်မှာတရားသူကြီးအများစုနေရာရအောင်တေချာကြံစီဆောင်ရွက်ခဲ့တယ်လို့အခုသူတို့အများစုနေရာရချိန်မှာ American ပြည်သူအများစုမလိုလားတဲ့အရာတစ်ခုကိုပြောင်းလဲဖို့လုပ်တာပါပဲ။ဒီနိုင်ငံတော်မှာအပြာရောင်ပြည်နယ်မှာပဲဖြစ်ဖြစ်အနီရောင်ပြည်နယ်ပဲဖြစ်ဖြစ်လူကြီးလူငယ်ဘယ်သူပဲဖြစ်ဖြစ်ပြည်သူတွေရဲ့69ရာခိုင်နှုန်းက Roe v. Wade စုံဖြတ်ချက်ကိုဆက်ရှိစေချင်ပါတယ်တရားဥပဒေစိုးမိုးတဲ့နိုင်ငံတစ်ခုအနေနဲ့ပြည်သူတွေမှာအခွင့်အရေးရှိရပါမယ
်ကိုယ်ဝန်ဖြတ်ချခွင့်ကိုဥပဒေကြောင်းအရခွင့်ပြုချတာကိုပယ်ဖျက်ရေးဟာ Conservative တွေရဲ့ရည်ရှိဟိမဲ့ချက်တစ်ခုပါလက်ရှိတရားရုံးချုပ်မှာရှိနေတဲ့တရားသူကြီး9ဦးမှာ6ဦးက Republican သမ္မတတွေလက်ထက်ခန့်အပ်ခဲ့တဲ့တရားသူကြီးတွေဖြစ်တာမို့အခုအချိန်မှာ Roe v. Wade ဆုံးဖြတ်ချက်ကိုပြန်ရုပ်သိမ်းဖို့ကြိုးစားနိုင်တဲ့အခြေအနေဖြစ်လာတာပါဒီလိုပြန်ရုပ်တာဟာအမျိုးသမီးတွေရဲ့ဆုံးဖြတ်ပိုင်ခွင့်ကိုအလေးမထားတာဖြစ်တယ်လို့ဆိုပြီးဒုသမ္မတ Kamala Harris ကပြင်းပြင်းထန်ထန်ဝေဖန်ပါတယ
် If the court overturns Roe v. Wade it will be a direct assault on freedom.
တရားရုံးချုပ်ကရိုဗီဝိတ်ကိုပြောင်းလဲပစ်လိုက်မယ်ဆိုရင်ဒါကအမေရိကန်တွေအလုံးရဲ့လွတ်လပ်ခွင့်နဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ဆိုင်ရာအခြေခံအခွင့်အရေးတွေကိုတိုက်ရိုက်ထိပါရကြပါလိမ့်မယ်။ရိုဆုံးဖြတ်ချက်ကတရီသားဖြတ်ချခွင့်ကိုကာကွယ်ပေးထားသလိုအမျိုးသမီးတွေသူတို့ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့သူတို့ကိုယ်ပိုင်ဆုံးဖြတ်ရွေးချယ်ခွင့်ကိုကာကွယ်ပေးထားတာဖြစ်ပါလေ
။ကိုယ်ဝင်ဖြတ်ချတာအပါအဝင်မျိုးပွားမှုနဲ့ဆိုင်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေရရှိတာဟာအမျိုးသမီးတွေလူမှုအတိုင်းအဝိုင်းအတွင်းအပြည့်အဝပါဝင်နိုင်ရေးအတွက်အရေးပါတဲ့အချက်ဖြစ်တယ်လို့ဒီကိစ္စကိုဆောင်ရွက်နေကြသူတွေကပြောဆိုကြပါတယ်။တကယ်လို့ Roe v. Wade ဆုံးဖြတ်ချက်ကိုပြင်လိုက်မယ်ဆိုရင်အမျိုးသမီး36သန်းရဲ့ဘဝတွေကိုထိခိုက်စေနိုင်တယ်လို့ဒေသဖြတ်ချခွင့်အခွင့်အရေးဆိုင်ရာကိစ္စတွေကိုအလေးပေးဆောင်ရွက်နေတဲ့ Planned Parenthood အဖွဲ့ရဲ့ Washington DC ရုံးခွဲအကြီးအကဲ Laura Myers ကပြောပါတယ်
။ It will disproportionately affect poor women.Women with resources will find a way to get
on. ပြည်နွမ်းပါတဲ့အမျိုးသမီးတွေပို့ပြီးတော့အထိနာပါလိမ့်မယ်။ငွေကြေးတတ်နိုင်တဲ့အမျိုးသမီးတွေကတော့လေရင်လက်မှတ်လေးဝယ်ပြီးတော့အဆင်ပြေတဲ့နေရာမှာကိုယ်ဝင်သွားဖြတ်ချလိုက်ရုံပါပဲ။စီးရဲတဲ့အမျိုးသမီးတွေသာပို့ပြီးတော့ခံကြရမှာပါ။
ကိုဝင်ဖြစ်ကြတာကိုတရားဝင်ခွင့်ပြုသည့်ဖြစ်စေမပြုသည့်ဖြစ်စေအခြေအနေအကြောင်းအရာဖြတ်ချသူတွေကတော့ရှင်းနေလိုက်တာကိုခြောက်ပြပြီးတရားဝင်ခွင့်ပြုပေးထားခြင်းအဖြစ်အနေရရှိတဲ့သတိထားဖြတ်ချမှုတွေကိုကာကွယ်နိုင်တယ်လို့အမျိုးသမီးတွေအတွက်လိုအပ်တဲ့ကျန်းမာရေးဆောင်ရှားမှုတွေပေးနိုင်မှာဖြစ်တယ်လို့သတိထားဖြတ်ချခွင့်ကိုခြောက်ခံကြတဲ့ကျွမ်းကျင်ပညာရှင်တွေကထောက်ပြပြောဆိုကြပ ွင့်ရေးဆက်လက်ထားရှိကြကြတာကိုတွေ့ရပါတယ်။ဘလို့ပဲဖြစ်ဖြစ်1983ခုနှစ်ကတည်းကတရားရုံးချုပ်မှာချမှတ်ခဲ့တဲ့အမျိုးသမီးတွေတရားဝင်ကိုယ်ဝေဖျက်ချခွင့် Roe v. Wade သမိုင်းဝင်ဆုံးဖြတ်ချက်အပြောင်းလဲဖြစ်လာမလားကတော့စောင့်ကြည့်ရအောင်ပါပါ။တကယ်လို့ဒီဆုံးဖြတ်ချက်အတိဖြစ်လာရင်တော့ဒီနယ်တစ်ခုချင်းစီကပဲဒီကိစ္စဘယ်လိုခွင့်ပြုမလဲဆိုတာကိုသိကြဆုံးဖြတ်ကြရမှာဖြစ်ပါတယ်။ဒီနယ်90တဲကတဝက်လောက်ကတော့ကိုယ်ဝေဖျက်ချတာကိုကြားမြင်လာနိုင်တယ်လို့လိလာဆုံးသက်တွေကခံမှန်းနေကြတဲ့အကြောင်းကိုတင်ပြရင်းနဲ့ပဲဒီသတင်းပေအမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝယ်ပြပါရှင်။ကျွန်မခင်ပြူထွေးပါရှင်။
ထွေးတင်ဆက်တဲ့ဒီအမျိုးသမီးကဏ္ဍကိုနားဆင်ပြီးမှတော့အခုတပတ်တုတ္တဆုံလင်အမေရိကန်တခွင်အစည်းအဝေးမှာအမေရိကန်မှာထရက်ကားကြီးတွေမောင်းဖို့ဘယ်လိုလေးလာတင်ယူခဲ့တယ်လဲဆိုတာနဲ့လုပ်ငန်းခွင်အတွေ့အကြုံတွေကိုဒီအင်ဒီယားနာပြည်နယ် Fort Wayne ကကိုသိန်းထွန်းအောင်ကပြောပြထားပါတယ်ကိုအောင်အောင်စီစဉ်တင်ဆက်ပေးထားပါတယ်ရှင်
အမေရိကန်ဇယူပူဆောင်ရေးကဏ္ဍမှာအဓိကလိုအပ်ချက်တစ်ခုကတော့ထရက်ကားမောင်းသမားအလုံလောက်မရှိဖြစ်နေတာပါအခုလိုလိုအပ်ချက်ကိုမဖြည့်ဆည်းနိုင်ဘူးဆိုရင်ဈေးကွက်အတွင်းကုန်စည်ပြက်လက်ကုန်မလားဆိုပြီးတော့လဲစိုးရိမ်မှုတချို့ရှိပါတယ်ထရက်ကားလောကကိုဝင်ဖို့ဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲဘာတွေဆောင်ဖို့ရှောင်ဖို့လိုမလဲဆိုတာကိုထရက်ကားမောင်းနေသူတူဖြစ်တဲ့ကိုသိန်းထောင်ကိုမေးကြည့်ရမှာပထမဆုံးစပြီးတော့ရင်ဆိုင်ရတဲ့အခက်အခဲကိုအခုလိုပြောပြပါရစေ
ပထမဆုံးအနေနဲ့ခဲခဲခဲတယ်ဂျင်းနေရဆရာခဲ့ရဟာလာပါလဲဆိုတော့အင်္ဂလိပ်စာ second language ဖြစ်တဲ့အတွက်ကြောင့် license ရဖို့အတွက် land net permit ဖြည့်တဲ့အခါမှာစပြီးတော့မှခက်ခဲစားတွေ့တယ်အဲ့မှာကျွန်တော်ဆိုရင်9လနဲ့6လလောက်ကျွန်တော်တော်တော်ဖတ်လိုက်ရတယ်ဖတ်ပြီးတော့မှကျွန်တော်နှစ်ကြိမ်ဖြည့်ရတယ်ပထမတစ်ကြိမ်မအောင်ဘူးနောက်တစ်ကြိမ်ကျွန်တော်ဖြည့်ရတယ်တကယ်နှစ်ကြိမ်ဖြည့်မှကျွန်တော် land net permit အောင်တယ် land net permit အောင်ပြီးတော့လဲ license ရဖို့အတွက်သင်တဲ့တက်ရတယ်တင်တဲ့ရမှာလည်းအလိုပဲဒီဟိုဒီအင်္ဂလိပ်စာနဲ့ပတ်သက်ပေါ့နော် language barrier အကြောင်းခက်ခဲရှိတယ်အဲ့ဒါကိုဟိုတော်တော်ကြိုးစားပြီးဖြတ်ပြီးတော့မှပဲကျွန်တော်တို့ဒီကားမောင်းသမားဘွားကိုရောက်ခဲ့တာပေါ့
ဘာသာစကားအခက်ခဲကိုကြော်လွားနိုင်ဖို့ဆိုရင်လဲအားဆိုင်လေ့လာဖို့အရေးကြီးကြောင်းသူကပြောရတယ
်နီလန်းကတော့အမျိုးမျိုးရှိတယ်အာကျွန်တော်သွားတဲ့နီလန်းကတော့ကျွန်တော်တို့ land map မှာစဖြည့်တဲ့ခါမှာအခက်ခဲစတွေ့တယ်အဲ့စတွေ့တဲ့ဟာကိုကျွန်တော်တို့ကြော်ဖြတ်နိုင်တယ်အဲ့တွဲနီလန်းကပါလဲဆိုတော့ကျွန်တော်တို့ manual book ကိုများများဖတ်ရမယ်ခဏခဏဖတ်ရမယ်အဲ့အောင်ဖတ်လေလေကျွန်တော်တို့လာမဲ့မိကုံးလေးကိုသိလေလေပဲကျွန်တော်လည်းအဲ့လိုမျိုးကျွန်တော်ခါပေါင်းများစွာဖတ်ပြီးတော့မှကျွန်တော်လာတဲ့ဒီလာတဲ့မိကုံးတွေကိုကျွန်တော်ပြင်နိုင်ခဲ့တာ
tracker mount တင်တဲ့တက်ပြီးတဲ့အခါမှာလေကိုအလုပ်လုပ်တဲ့ Khan Logistic Company ကအနည်းကကြီးကျက်တင်ပြပေးတဲ့သူနဲ့အတူလာနေချီမောင်းပြီးမှသာတယောက်တည်းမောင်းခွင့်ရတာကိုလေသူကအခုလိုရှင်းပြပါတယ
်အာကျွန်တော်ဟိုပထမဦးဆုံးကားသမားပေါ်ရအောင် offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာကျွန်တော်ကိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော်ကို train ပြီးတော့မှကျွန်တော်ကိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တစ်ပတ်တစ်ခါတော့မဟုတ်တစ်လတစ်ခါလောက်မှအင်ဂျင်ရတဲ့အလုပ်ကိုကျွန်တော်စလုပ်ရတာ
ကွန်တိန်နာတွေကိုဘယ်လိုပုံစံမျိုးနဲ့တည်ယူပို့ဆောင်ပေးရလဲဆိုတာကိုလည်းအခုလိုပြောရတယ်
schedule တွေကတော့အမျိုးမျိုးရှိတယ် OTR လို့ခေါ်တဲ့ over the road ရှိတယ် regional လို့ခေါ်တဲ့ဒီ၄ပြည်နယ်၃ပြည်နယ်လောက်ပေါ့နော်အဲ့လိုမျိုးပတ်မောင်းရတဲ့အလုပ်ရှိတယ်အဲနောက်တစ်ခုကတော့ dedicate ပေါ့နော်အလုပ်တစ်လုပ်ကိုဆွဲသွားပြန်လာယူနောက်တစ်လုပ်ဆွဲသွားပြန်လာယူအဲ့လိုမျိုးပေါ့နော်တစ်လုပ်ပြီးတစ်လုပ်ဆွဲတဲ့ dedicate run ဆိုတာလည်းရှိတယ်အဲနောက်တစ်ခုကတော့ကိုလိုချင်တဲ့လုပ်ကိုယူပြီးတော့မှဟိုပေါင်းတယ်ပြီးတော့မှမလို့ချင်းကိုပေါ့ကိုနေနေတယ်ဒါပေါ့နော်ဒါအုံတော့ operator တွေရဲ့လုပ်ပေါ့နော်သူကအဲ့လိုမျိုးအလုပ်တွေရောအမျိုးမျိုးရှိတယ်ဒါပေမဲ့အခုကျွန်တော်လုပ်နေရတော့ dedicated run ဖြစ်တဲ့ trailer တစ်ခုကိုယူတယ်အဲ့ trailer တစ်ခုကပစ္စည်းကိုသချပေးတယ်ပြီးရင်နောက် trailer တစ်ခုကိုပြန်လာဆွဲတယ်သူကအဲ့ဟာကိုကျွန်တော်အခုက dedicated run လုပ်တာပေါ့နော်ကျွန်တော်ဒီလုပ်လုပ်နေတာအခုက
ကောလိတ်ကနေစက်ပစ္စည်းပြည်ပြင်ထင်းထင်းကြီးနဲ့ပွဲရခဲ့ပေမဲ့လည်းဘာကြောင့်ကုန်တင် tracker ကြီးမောင်းခဲ့တာလဲဆိုတာကိုသူကအခုလိုပြောပါတယ်
စေကူကတော့နှစ်ခုတစ်ခုကတော့ငွေကောင်းတယ်တစ်ခုကတော့ကျမကြီးကြောင့်ကျွန်တော်ကဒုက္ခိတကျွန်တော်နောက်9နှစ်ဆိုရင်ကျွန်တော်တင်းတင်းလုပ်လို့ကျွန်တော်မလုပ်နိုင်တော့ဘူးအဲ့တော့ကြောင့်ဒီလောက်ကိုကျွန်တော်ရွေးချယ်တယ်ဒီလောက်ကလည်းအသက်65နှစ်ကနေအသက်80အထိလက်ရှိမောင်းနေတဲ့အဖိုးကြီးဖွားကြီးတွေရှိနေတယ်သူတို့မြင်ပြီးတော့မှငါလည်းဒီလောက်ကိုလုံနိုင်ပါမယ်လို့ကျွန်တော်ယုံကြည်ချက်နဲ့ကျွန်တော်ဒီလောကတည်းရောက်ခဲ့တာ
အမေရိကန်တယ်ယူပို့ဆောင်ရေးကဏ္ဍမှာကားလုံငန်းရေးပါပုံကိုကိုသိန်းထောင်ကအခုလိုရှင်းပြပါရယ
် Truck ကလောကက Industry ရဲ့เนาะကျွန်တော်တို့စက်မှုလက်မှုလုပ်ငန်းတွေရှိနေတဲ့အတွက်ဒီ Truck ကလုပ်ငန်းရာရှိနေတယ်စက်မှုလုပ်ငန်းမရှိတော့မှဒီထွက်ကားလုပ်ငန်းကရပ်သွားမှာအဲကြောင့်ထွက်ကားတွေကစက်မှုလုပ်ငန်းရှိနေသေးထွက်ကားတွေရှိမယ်ရှိတော့ထွက်ကားကလည်းစီးပွားရေးရဝင်ငွေကောင်းမယ်နောက်တစ်ခုကဘလို့လူမျိုးတွေအတွက်ရနိုင်လဲဆိုတော့အာလူမျိုးတိုင်းရနိုင်တယ်ပုံစံမျိုးတိုင်းရနိုင်တယ်ဒုက္ခတာလည်းမောင်းလို့ရတယ်ရှိတော့ဥတပိုင်းအောက်တပိုင်းပြနေတဲ့လူတော်မှမောင်းနိုင်တယ်ဆိုတော့သူဒီလောက်ကလူတိုင်းကိုမောင်းလို့ရတာပေါ့နော်ကျွန်တော်ပြောချင်တာတော့
အမေရိကကိုရောက်ခါစားမှာတော့ဘဝတက်ပြန်ဆရာကြောင်းရရအလုပ်တွေလုပ်ခဲ့ရတယ်လို့တဖြည်းဖြည်းကိုဘဝကိုကြိုးစားတိဆောက်ခဲ့ရတာကိုလည်းအခုလိုပြောပါရယ
်ကျွန်တော်18နှစ်ရှိပြီအမေရိကမှာဒါမှလည်းအလုပ်ကတော့ကျွန်တော်ကစက်မှုလက်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေပေါ့နော်စက်ရုံလုပ်ငန်းတွေမှာကားလုပ်ငန်းတွေနောက်စားသောက်ကုန်နဲ့ပတ်သက်ဟိုထုတ်တဲ့လုပ်ငန်းတွေမှာကျွန်တော်လုပ်ခဲ့တယ်မက်ရှင်ဆက်တပ်နေရကျွန်တော်လုပ်ခဲ့ဘူးတယ်နောက်တစ်ခုကအော်ပရေတာနေလည်းကျွန်တော်လုပ်ခဲ့ဘူးတယ်ဆိုတော့လောက်ကတော့၄၅ခုတော့ကျွန်တော်လုပ်ခဲ့ဘူးတယ်ဒါပေမဲ့ကျွန်တော်အတွက်ပေါ့နော်အဆင်ပြေဆုံးလောက်ကတော့ဒီလောက်ပါပဲဒီလောက်ကကျွန်တော်အတွက်အဖက်ဖက်ကလည်းအဆင်ပြေတယ်လို့ကျွန်တော်ယုံကြည်တယ
်ကားလောကကိုဝင်ရောက်ခြင်းတွေအနေနဲ့ဘာတွေဆောင်ဖို့ရှောင်ဖို့လုပ်မလဲဆိုတာကိုလည်းသူကအခုလိုအကြံပေးတော့ပါတယ်ခင်ဗျာ
ခရကားမောင်းကျင်တဲ့လူတွေဟိုပြောကျင်တာပေါ့ဗျာပထမတစ်ချက်ကမောင်းဖို့စံနာရှိတယ်ဆိုရင် violation ဘာတစ်ခုမှမဖြစ်ဖို့အရေးကြီးတယ်violation ဆိုတာအကုန်လုံးပဲ personal လည်းပါမယ်ကားနဲ့လည်းပတ်သက်တဲ့ပါမယ်တချို့ဆိုရင်လည်းမမိမရိုက်လိုက်လို့ဟိုရဲဖမ်းခံရတယ် direct violation ပဲလုံးဝဟိုပြဿနာရှိတယ်ဒါတွေရပါတော့เนาะနောက် criminal နဲ့ပတ်သက်တဲ့ဟာတွေလုံးဝမဖြစ်ဘူးเนาะသုံးခုကင်းဖို့တော့ကျွန်တော်ဟိုပြောချင်တယ်တစ်ခုကမိမပေါ့เนาะမိမသုံးမဟုတ်မိမလည်းယောက်ျားအိမ်နောင်လေးမဖောက်ပြန်ဖို့အရေးကြီးတယ်ပထမချက်ဒုတိယချက်ကလောင်းကစားဘာလောင်းကစားမှမလုပ်တာအကောင်ဆုံးပဲတတိယချက်ကဟိုမူရီစေဘွားမူရီစေဘွားမှာတော့မှသူကအကုန်လုံးပါတယ်အရက်ပေါ့နော်အရက်ကဟိုဗျာတောက်မယ်အဲတောက်ပြီးမမောင်းနဲ့ဒါမှလည်းမူရီစေဘွားလုံးဝလုပ်လို့မရဘူးကျွန်တော်ဆိုရင်ဗျာ random test အများနဲ့ထိတယ် random test ပေါ့နော်ကျွန်တော်က figure ပဲရတယ်ကျွန်တော် random test ထိတယ်သူကအဲ random test ထိတာနဲ့ဟိုဘာလဲဆိုတော့ကျွန်တော်ဘလူးမမပြောဘဲနဲ့ကုမ္ပဏီကနေကဲမီသွားစစ်စစ်သွားစစ်ဆိုပြီးမှဆက်ပြပေးလိုက်တယ်ချက်ချင်းသွားစစ်ပေးရတယ်အဲ့မှာကျွန်တော်က movie server တစ်ခုသုံးဆွဲလိုက်ရပေါ်တာပဲဒီအချက်၃ချက်နဲ့ကင်းနေဆိုရင် truck car log ကို easy လို့လုပ်ရတယ်မတက်တဲ့ဟာကတော့လူတိုင်းတင်ကြတာပဲပေါ့နော်ကျွန်တော်လည်းတင်ရတာပဲဒါပေမဲ့တင်ပေးမဲ့လူတွေရှိတယ်ဟိုကုညီပေးမဲ့လူတွေရှိတယ်ဒါပေမဲ့ဒီအချက်၃ချက်တာမကင်းလို့ကတော့ကျွန်တော်တို့ဒီ log ထဲကိုမဝင်တာအကောင်းဆုံးပဲအဲ့ဒါကိုအကြံပေးခြင်းလဲ
ဝင်ဝင်ကောင်းတဲ့လုပ်ငန်းဖြစ်ပေမဲ့လည်းကိုလို့ရတဲ့လုပ်ငန်းဝင်အနေထားလိုက်မိသားစုနဲ့သတင်းပတ်လာနဲ့ချီခွဲခွာနေရနိုင်တာကိုလည်းသူကထောက်ပြပါရယ်မိသားစုနဲ့ခွဲပြီးတော့နေရတဲ့အတွက်ကလေးရှိတဲ့မိသားစုတွေမှာဆိုရင်ကလေးចောင်းဖို့ចောင်းကြိုအပြင်တခြားအိမ်တော်ရေးပြိပခတွေလည်းရှိလာနိုင်တာပါပြည်နယ်အလိုက်ဒေသအလိုက်ကုမ္ပဏီအလိုက်ကိုလို့ကံရတဲ့အခြေအနေကလည်းအမျိုးမျိုးကွဲပြားနိုင်ပါတယ်တချို့နေရာတွေမှာဆိုရင်တရက်ကိုသတ်မှတ်ချိန်7နာရီလောက်မောင်းနိုင်ပေမဲ့တချို့နေရာတွေမှာတော့ကုန်တင်ချိန်ကိုနိုင်နဲ့ချီဆောင်ရတာမျိုးလည်းရှိတတ်ပါတယ်။ဒါပေမဲ့လည်းပွဲလက်မှတ်မလို့ပဲတနည်းကိုဝင်ငွေသိမ်းချီရနိုင်တဲ့အခြေအနေကလည်းတချို့အတွက်တော့ဆွဲဆောင်စရာဖြစ်နေတယ်ခင်ဗျာ
။ကိုအောင်စီစဉ်တင်ဆက်တဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ပါရှင်။အခုဆက်ပြီးတော့ဒီတစ်ပတ်သိပ္ပံနဲ့နည်းပညာကဏ္ဍမှာတော့မြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍတွေလိုအပ်ချက်ကိုလေစွမ်းအင်လိုပြန်ပြင်းမြဲစွမ်းအင်နဲ့ဖြည့်ဆည်းပေးနိုင်မလားဆိုတာနဲ့ပတ်သက်ပြီးတော့ဂျပန်အနိုဝါဘူမိသိပ္ပံနဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူကိုဒေါက်ခင်မျိုးသက်ကမေးမြန်းပြီးတော့တင်ဆက်ပေးထားပါတယ်ရှင
်မြန်မာနိုင်ငံအတွက်လိုအပ်နေတဲ့စွမ်းအင်ကဏ္ဍမှာဒီပြန်ပြင်းမြဲစွမ်းအင်ဖြစ်တဲ့လေစွမ်းအင်ကိုဘလို့အစားထိုးပြောင်းလဲပြီးတော့တောင်းလာနိုင်မယ်ဆိုတော့ဂျပန်နိုင်ငံအန်နော်ဘူမိသိပ္ပံနဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူကိုနေနေပြီးပြကြပေးမှာပါ
Dr. Mocha tu aku nyaman dengan masa tu sen. Soalnya nak cari lagi luar ni bar. Di soalnya tu, di nyaman dengan masa piau mulai di tahun masa tu sen. Tahun tu cepat mula, hari ni ni sabtu tu dia tu.
Okay, kena. Oh, nyaman dengan masa sekarang. Jadi jadi pun, no. Di kalau ane usah kalau mama le. Era tu aku jenaru jadi sini tu ni usah le ni bau. ชาวเซลล์ลาวซีบีบ่เนาะไอ้ปายงาแลยาเลสิกก็ตีซอกอ่ะมาโหอีนงก็တော့ดาตองซงที่เป็นที่เป็นแม้กูสิมาปาวินญ์ญ์ด้วยแล้วทีเนี่ยแค่ตะโลเปียเนี่ยดิชื่อปายนี่ดิชื่อบาเลยตองจาเซกเลยชื่อล่ะบ่เนาะไอ้ตอนอะล่ะดิซินลาได้เฉยมาดิปาวินญ์ญ์แล้วตันชินเนี่ยองค์ศาสุลาอ่ะแลอตองปีล่ะดิโลสุลาปีတော့ดุติยะกูปองชาเซกก็แน่ปีတော့ตั่วเฉยไก่ปีတော့ปาวินญ์ญ์ด้วยแล้วยังโกกองเนี่ยดิอาปองเนาะดิอาก็กูยังโกคิ ုံးခဲ့ပြီ။ဆိုတော့အဲ့ဒီဘိုင်းလေးတွေကိုကျွန်တော်တို့လည်းအခုထဲထဲဝင်စပြီးတော့လုပ်တဲ့ဘိုင်းလေးတွေပါလာလို့စိတ်ဝင်စားလို့နှိုင်းရှင်ကြည့်ကြတာလေးလည်းပါတော့မြန်မာနိုင်ငံမှာဖြစ်နိုင်ပါတယ်ဖြစ်နိုင်ပေမဲ့ဂျပန်နိုင်ငံတို့လိုအခုလေယာဉ်လက်စစ်ကိုအဓိကသုံးနေတဲ့မြောက်ဘက်ကစကန်ဒီနေးဗီးယားနိုင်ငံတွေဂျာမနီတို့အင်္ဂလန်တို့နိုင်ငံတွေလောက်တင်းတလန်တို့ဘယ်လ်ဂျီယံတို့နိုင်ငံတွေလောက်လေအားကစိတ်ကြိုင်းကြရတော့မရှိဘူးဒါပေမဲ့ရေရှည်မှာတော့ကျွန်တော်တို့အတွက်ကအခုတည်းကစပြီးပြင်ဆင်ပြီးတော့ရေရှည်မှာတော့သုံးနိုင်မယ်ဆိုတာကတော့သိကြပါတယ
်ဒီလေယာဉ်လက်စစ်ကိုဒီဂျပန်နိုင်ငံမှာသုံးမယ်ဆိုရင်ဘယ်လိုစပြီးတော့ပြင်ဆင်ဖို့လိုပါလ
ဲမြန်မာနိုင်ငံသဖြင့်ကဆိုအထူးသဖြင့်ပို့ပြီးလိုအပ်ပါတယ်ဘာကြောင့်လဲဆိုတော့ဒီလျာလျက်စစ်ရှိရဲအသုံးနိုင်မဲ့နေရာတွေကကန်ရိုလန်တကျော်တွေပါခင်ဗျာကန်ရိုလန်တကျော်တွေမှာသေချာစနစ်တကျပေါ့နော်ဒီဘူမိဗရာမြေပုံထုတ်ထားပြီးတော့ဒီမြေကြီးရဲ့ခန္ဓာရင်းစွမ်းအားမြေကြီးရဲ့တည်ငြိမ်မှုအပိုင်းတွေကိုသေချာမြေပုံထုတ်ထားဖို့လိုအပ်တယ်လို့နည်းနည်းရေထဲကိုနည်းနည်းဆင်းလိုက်ပြီးဆိုရင်ကျွန်တော်မြန်မာနိုင်ငံမှာကမြေပုံတို့ဘာလို့စနစ်ကျထုတ်ထားတာမရှိတဲ့အတွက်ကြောင့်အဲ့ဒီဘိုင်းတွေအများကြီးလိုအပ်ပါတယ်အခုဂျပန်နိုင်ငံကအခက်အခဲဖြစ်နေတာအဲ့ဒီဘိုင်းမှာပဲဒီရေထဲမှာတန်းတက်မှရှိတဲ့အနေအားတွေမှာကဆောက်မယ်ဆိုရင်လေအားလည်းပူရတဲ့အတွက်ကြောင့်မလို့ပူပြီးကောင်းတယ်ဆိုပေမဲ့အဲ့ဒီဘိုင်းမှာအခြေခံကျတဲ့မြေပုံကမရှိဘူးဆိုတော့ public ကလောကဏအနေနဲ့ကလောက်ကိုတော်တော်လေးခက်ခဲပါတယ်ဆိုတော့အဲ့ဒီဘိုင်းကိုမြန်မာနိုင်ငံဘိုင်းမှာစပြီးပြင်မယ်ဆိုရင်အခုအချိန်ကစပြီးပြင်မယ်ဆိုရင်9နှစ်ကနေ10နှစ်လောက်ကြာမှာပါအဲ့ဒီဘိုင်းတွေကပုံမှန်လေအားလျက်စစ်ကဲဒီပေါ့နော်ဒီတိုင်ကြီးတွေတစ်ခုကြီးတစ်ခုကြီးအာထုတ်တဲ့ဟာတစ်ခုကြီးတစ်ခုကြီးလောက်ဖို့အတွက်ကလည်းဒီစပြီးအကြမ်းမြင်လေအားတွက်ချက်တာနဲ့မြေရဲ့ခန္ဓာရည်တို့ကိုတွက်တဲ့ဥစ္စာမြေပုံထုတ်တဲ့ဥစ္စာနဲ့ပြင်ဆင်တာရဲ့အားလုံးက3နှစ်ကနေပြီး9နှစ်ကျော်ရှိကြာပါတယ်ခင်ဗျာအဲ့ဒါကြောင့်မို့အခုကနေစပြီးပြင်ဆင်မယ်ဆိုရင်တော့အနေတော်လောက်ဖြစ်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ပြင်ဆင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဘယ်အပိုင်းနေရာဒီလေအားချက်စစ်ထုတ်ဖို့အတွက်ကောင်းတဲ့နေရာဖြစ်ပါမလဲ
ဟုတ်ကဲ့ခင်ဗျာဒီဟိုစွန့်အင်နိုင်ငံတကာစွန့်အင်ဒီဟိုဟာအချံပေးအဖွဲ့တွေက2015ခုနှစ်16ခုနှစ်မှာဒီတန်ခဲ့တဲ့ဒီလိုအစိုးရစီကိုအစီအခံစာတင်ထားတဲ့ဥစ္စာမှာစနစ်ကျတိုင်းတာထားတဲ့မျိုးပုံတွေလည်းရှိနေပါတယ်ခင်ဗျာအခုကျွန်တော်ရဲ့ဟိုကနောက်ဖက်ဒီမှာလည်းပြနေပိုင်းလေးပါပါတယ်ဒီဒုတိယမျိုးပုံမှာပါဆိုတော့ရခိုင်ကနေစပြီးတော့ကန်ရိုလန်တစ်ချောင်းပေါ့နော်ရခိုင်ကန်ရိုလန်တစ်ကျော်လုံးကပြောရရင်အကောင်ဆုံးနေရာထဲမှာပါပါတယ်ပြီးတော့ AR မျိုးဝချင်းပေါ်ကကန်ရိုလန်နေရာလေးပြီးတော့တနင်္လာကြီးမွန်ကနေသွားပြီးတနင်္လာကြီးကန်ရိုလန်တစ်ချောင်းဆိုတော့မြန်မာနိုင်ငံရဲ့ပြည်နယ်ကန်ရိုလန်တစ်ကျော်ပါပဲခင်ဗျာတောင်မော်ဒေသတွေကတော့အများစုကလေအားကောင်းတယ်လို့တွက်ချက်မထားပါဘူးဘယ်လိုပုံလဲလေအားလျက်စစ်ထုတ်အောင်မကောင်းပါဘူးလေတိုက်ချင်တိုက်မယ်ပေါ့နော်လေကဟိုမြေပြန့်တဲ့ဆိုင်နည်းနည်းပိုပြင်းပြင်းပဲတနေရာပဲရှိပါတယ်မြောက်ခက်ကပူတာအုံပတ်ဝန်းကျင်ပေါ့နော်မြန်မာနိုင်ငံမြောက်ခက်အစုံပူတာအုံပတ်ဝန်းကျင်ကြောကတော့လေအားကောင်းတယ်လို့ညီပုံထဲမှာလည်းဖော်ပြထားပါတယ
်ဒီမြန်မာနိုင်ငံမှာဒီလေအားလျက်စစ်သုံးဖို့အတွက်နေရာတွေတိဆောက်မယ်ဆိုရင်ဘယ်လိုမျိုးပုံစံနဲ့စပြီးတိဆောက်အောင်လဲရှင်းပြပေးပါအ
ဲပထမတော့လေအားကောင်းသုံးမကောင်းတဲ့ဆိုတော့ဥစ္စာကိုနဲ့လာနေချီပြီးတော့ကျွန်တော်တိုင်းထွာဖို့လိုပါတယ်စနစ်နေကြတီတီကြကြတွတ်နိုင်မှဘာလို့လဲဆိုတော့သူကလေအားထုတ်တဲ့ဥစ္စာကဒီတိုင်ထောင်တဲ့ဥစ္စာကြောင့်တိုင်တစ်ခုတစ်ခုချင်းကနေပြီးတော့ဘာဒလက်တွေလာမယ်ဒလက်အကြီးကြီးပေါ့နော်တာပိုင်လို့ခေါ်တဲ့ဒလက်အကြီးကြီးလာမယ်ပြီးရင်တိုင်ကနေမှဒီစနစ်နေကြကျိုးတွေနဲ့တွဲတန်းပြီးတော့အားကိုထုတ်တဲ့အပိုင်းဆိုတော့ဆောက်လုပ်တဲ့နေရာမှားပါမယ်ဆိုဒီတိုင်ကိုရှေ့ဖို့ဆိုတာလည်းမလွယ်သလိုနောက်ပိုင်းမှာဒီမြေကြီးရဲ့ခွင့်ပြုချက်တို့ဘာလို့ပိုင်ဆိုင်မှုတို့ဘာလို့ဒီမှာလဲအထက်ကဲဖြစ်လာမှာမဟုတ်လို့အဲ့ဒီဘိုင်းကိုအများစုကသုံးပုံမှာတော့မှနှစ်နှစ်ကနေပြီးတော့9နှစ်လောက်ကြာတဲ့ပြင်ဆင်မှုအချိန်ကကြာတတ်ပါတယ်။အဲ့တော့မြေကြီးရဲ့ခန္ဓာရည်အတိုင်းပဲလေအားရဲ့အပန်းဆောင်ပြီးတော့မော်တာလုပ်ပြီးတော့တိုင်းပဲပြီးရင်နောက်မှာမှသေးချာစနစ်တကျအစီရင်ခံစားနဲ့ပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ပတ်ဝန်းကျင်ကိုထိခိုက်မှုနဲ့အနည်းဆုံးဖြစ်တဲ့ပုံစံငွေနဲ့ဆောက်ပါမယ်ဆိုတဲ့အပိုင်းကိုအစိုးရသမုတ်နယ်မြေဒေသနောက်မြေကြီးရဲ့ပိုင်ရှင်တွေစီမှာခွင့်ပြုချက်တွေယူမယ်စာချုပ်တွေထုတ်မယ်ငွေတွေချီးမယ်ဆိုပြီးတော့မှနောက်ထပ်2-3နှစ်ဆောက်တဲ့အပိုင်းတွေကိုသွားပါမယ် ဒီဆောက်တဲ့ဘိုင်းမှာလည်းဒီလက်ကြီးတွေကပုံထဲမှာလည်းပြထားသလိုအကြီးကြီးတွေပါခင်ဗျာကြီးလေသူကရေရှည်မှာထုတ်နေအားလဲကောင်းတယ်လို့လေအားလဲကောင်းတယ်ပေါ့နော်ဆိုတော့အဲ့လိုကြီးကြီးတွေဆောက်ဖို့အတွက်ကဘာလဲဆိုတော့ဒီဇိုင်းကိုဖြုတ်ပြီးတက်တာမျိုးမဟုတ်ဘဲနဲ့ပြောတခုတည်းအနေနဲ့ခိုင်ခိုင်မာမာဖြစ်အောင်ထုတ်လို့ရတာမဟုတ်ဘူးကျွန်တော်တို့ကဘယ်ကနေပြီးဝယ်မှာလဲနော်ဝေးကနေဝယ်မယ်ဆိုအဝေးကြီးလာရမယ်ပုံရိပ်တဲ့အရာဒါပေမဲ့ကောင်းတဲ့ဟာလေးတစ်ခုတော့ရှိရပါတော့။တရုတ်နိုင်ငံကအခုဒီတန်းခဲ့တဲ့9နှစ်လောက်တည်းမှာအကြီးအကျယ်ကိုတတ်ဆင်ပြောင်းလဲနေတဲ့အတွက်ကြောင့်မို့တရုတ်နိုင်ငံထုတ်လုပ်တဲ့ပစ္စည်းကျွန်တော်ကလည်းလည်းကူနဲ့ဈေးတက်လာရနိုင်တယ်ဆိုတဲ့ဟာလေးကတော့ကောင်းတဲ့သတင်းပါ။ဟု
တ်ကဲ့။ဆိုတော့အခုလေယာဉ်ကက်စစ်ကိုပေါ့နော်။ဘာကြောင့်များအကြံပြုတာပါလဲ။ကမ္ဘာနိုင်ငံတွေမှာဟိုဘလို့ပြောင်းလဲတုံးလာလို့မြန်မာနိုင်ငံအတွက်ကိုပါဒါကိုအကြံပေးတာပါလဲ
။ဟုတ်ကဲ့ခင်ဗျာ။အဓိကတော့ကုန်ကြစည်ပါ။ကုန်ကြစည်ကဒီလျာလျက်စစ်ကထုတ်တဲ့ကုန်ကြစည်ကအခုဆိုရင်ကပောင်းမမဆိုလာပြီးရင်ဒုတိယအနည်းဆုံးအဆင့်ထိရောက်လာပြီးဒီမြန်မာပြည်အခုလက်ရှိပေးနေရတဲ့လျက်စစ်ကြီးမီတာကတည်းနည်းနည်းပဲပုံများတယ်လျာလျက်စစ
်ဆိုတော့ဒီလိုမျိုးပေါ့နော်ဒီမြန်မာပြည်သူပြည်သားတွေကျွန်တော်လျက်စစ်ကိုတကယ်ပေါ်ပေါ်များများတုံးလာနိုင်အောင်အတွက်ဘာတွေလုပ်တယ်လဲနည်းနည်းချုပ်ပြီးတော့ပြောပြပေးပါ
ဒီနေ့ပြောတဲ့ကောင်းစဉ်အဓိကအပိုင်းပါပဲပြန်ပြင်းနေဆိုင်းအင်းဆိုတဲ့အပိုင်းကိုကျွန်တော်ပြောအောင်ပါမယ်ဆိုရင်မြန်မာနိုင်ငံရဲ့ကောင်းတဲ့တစ်ချက်ကဆိုလာကအဓိကရမယ်မြန်မာနိုင်ငံအလဲပိုင်းပြီးတော့လေရလျက်စစ်ရမယ်ကန်ရီလန်ဒေတာပြီးတော့ရေရလျက်စစ်ရတဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းနဲ့မြောက်ပိုင်းဒေတာတွေဆိုဒေတာတွေကမထက်တဲ့တကြောင်အဲ့အပိုင်းတွေကိုဖိတ်ထားပြီးလုပ်မယ်ဆိုရင်မြန်မာနိုင်ငံက smart grid လို့ခေါ်တာပေါ့နော်လျက်စစ်ကိုလို့တကယ်ကိုပြန်ပြင်းနေဆိုင်းအင်းကိုရတဲ့အပြင်ကိုသူကသူစနစ်တကျလေးသုံးသွားနိုင်အာဆီယံထဲမှာလည်းကျွန်တော်ဖိတ်ကိုရောက်နိုင်တယ်လို့မြင်ပါတယ်ခင်ဗျာ
ကျေးဇူးများကြီးတင်ပါတယ်ဒေါက်တာမိုးကျော်ဆင
်းဟုတ်ကဲ့ပ
ါမြန်မာနိုင်ငံမှာအဓိကလိုအပ်နေတဲ့စွန့်အင်ကန်တာအတွက်နေရာတက်စစ်ကိုအားကိုးနိုင်မှာကြောင့်ဒေါက်တာမိုးကျော်ဆင်းကပြောတော့တယ
်ဒေါက်ခင်မျိုးတက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ပါရှင်VOE ကနေထုတ်လင်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတဲ့ VOE ကိုစာရေးသားဆက်သွယ်လိုတဲ့ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုဆက်ပြီးတော့တောက်ကြညနောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်။ Ukraine နိုင်ငံ Mariupol မြို့နယ်အရိကအစော့ဖ်တာတမနီဆိုင်မှာပိတ်မိနေတဲ့အရက်သားတွေကိုဘေးလူရာကိုရှေ့ပြောင်းမှုအတွက်တတိယအကြိမ်ကယ်ဆယ်ရေးလုပ်ငန်းစဉ်တွေလှုပ်ဆောင်နေပြီလို့ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတရက်စ်ကလုံခြုံရေးကောင်စီကိုမနေ့ရက်ကပြောပါတယ်။အခုတစ်ပတ်အတွင်းမှာဒီအဇော့ဖ်တာတမနီဆက်ယုံတွေကအရက်သား100တဦးနဲ့အနီးနားတဝိုက်နေရာတွေကနေပြီးတော့အရက်သား400လောက်ကိုကုလသမဂ္ဂနိုင်ငံတကာကြက်ချီနီကော်မတီဖွဲ့တို့ကဘေးလူရာကိုပြောင်းရွှေ့ပေးနိုင်လိုက်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံထဲမှာလူသားချင်းစာနာမှုအကူအညီပေးရေးအာဆီယံဒေသညှိနှိုင်းဆွေးနွေးပွဲကိုဒီကနေ့ကမ္ဘောဒီးယားဖနွန်ပင်မြို့မှာကျင်းပပါရယ်အကူအညီပေးရေးကိစ္စမှာအဟန့်အတားတွေအများကြီးရှိပေမဲ့တိုးတက်မှုတော့ရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်လည်းဖြစ်တဲ့ဘရက်ဆမ်ဟောမှပြောပါရယ်အလူရှင်နိုင်ငံတွေအဖွဲ့အစည်းတွေနဲ့မြန်မာနိုင်ငံကြားအကူအညီပေးရေးသတ်မှတ်ချက်တွေတစ်ဖက်နဲ့တစ်ဖက်ကွဲလွဲမှုတွေရှိနေတယ်ဆိုတာကိုလည်းဒီသတင်းစာရှင်းလင်းပွဲအပြီးမှာဒီအာဆီယံအထူးကိုယ်စားလှယ်ကပြောပါရယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့နှင်ပတ်နှိပ်စက်မှုနဲ့ဒီထိုးစစ်တွေကြောင့်အင်းဒီချင်းထိုင်းနိုင်ငံကိုထွက်ပြေးလာတဲ့မြန်မာတိုင်းဒေသဒုက္ခသည်တွေကိုနေရက်အတင်းကျပ်ပြန်ပို့တာမလုပ်ဘဲအကာအကွယ်ပေးဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Fortify Rights အဖွဲ့ကထိုင်းအစိုးရကိုဒီကနေ့တောင်းဆိုလိုက်ပါတယ်ဒီတောက်ချညအတွေ့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးခဲ့တာပါရှင်ဒီကနေ့ညအတွေ့အစီအစဉ်ထုတ်လွှင့်မှုကတော့အမတ်စုမုံဖြစ်ပါတယ်ရုပ်တံနဲ့အတမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ PG Elliot တို့ဖြစ်ပါတယ်။ကျမတို့အခုထုတ်လွှင့်ပြီးတဲ့အတန်လွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOE အစီအစဉ်တွေကိုနားတော်စတာဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ရှင်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးပရာကင်းကွာလူရဆန္ဒပြေဝါကြပါစေ။ကျမများတစ်ဆင်အောင်ပါရှင်။
This program has come to you from the Voice of America, Washington.